Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တန်ရဲ့2022ခုနှစ် November 4ရက်တောက်ကြညချမ်း VOA မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေဓာတ်ရိုက်တင်ဆက်နေပါပြီရှင်။ကျွန်မအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ Radio အစီအစဉ်ကိုရုပ်သံနဲ့ထုတ်လွှင့်နေပါတယ်။မြန်မာစံတော်ချိန်ည9:00ကနေ 10:00 ထိတင်ဆက်တဲ့အစီအစဉ်ကို line to meter 19 25 32တို့ပြင် line meter 190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ
်။ကျွန်တော်ကတော့ဝင်းမင်းပါမတ်စုမြတ်မွန်နဲ့ဒီနေ့ထိတဲ့ရောက်သတင်းတွေကိုကြောက်ပြပေးပါပါ။ဒီနေ့ထိတဲ့ရောက်သတင်းတွေထဲမှာတော့မြောက်ကိုရီးယားမစ်ဆိုင်းထုံးလွှတ်ပြီးစစ်လေရင်ထက်လွှတ်လိုက်လို့တောင်ကိုရီးယားဘက်ကတုံ့ပြန်ခဲ့ရပါတယ်။ဂျာမနီဝန်ကြီးချုပ်ကတော့တရုတ်ကိုထူးထူးခြားခြားရောက်လာပါတယ်။မြန်မာနိုင်ငံမှာတော့ NGO အသင်းအဖွဲ့မှတ်ပုံတင်ဥပဒေတကြောင်လူမှုအကူအညီတွေအကြက်အတဲရိုက်မှာစိုးရိမ်နေကြပါတယ်ဒီသတင်းတွေနဲ့တူတခြားစိတ်ဝင်စားစရာသတင်းတွေကိုပြပြပေးမှာပါမင်းချင်းနိုင်ရေ
ကာမပါရှင်ရှမ်းပြည်နယ်မြောက်ပိုင်းကွတ်ခိုင်မြို့ကကချင်ဓမ္မကောလိပ်ဝန်းထဲကိုလက်နက်ကြီးကြီးကြားရောက်ခဲ့တဲ့အတွက်ကျန်းစာတင်သားတချို့ဒဏ်ရာရခဲ့ပါတယ်
ကျွန်တော်တို့ဒီကမှာတော့တောက်လျှောက်ဖြစ်နေတဲ့ဒီဒီပြစ်ခတ်လိုက်ကြရင်ဒီဒီကအနေအထားခိုက်နေတဲ့ကိစ္စကိုကျွန်တော်တို့ကတောက်လျှောက်ပြောနေတာဖြစ်တဲ့ကလက်လက်ကန်လို့အလုံးကိုယူနေတယ်ကျွန်တော်တို့ပြောနေတာပေါ့
ဒါကတော့ဒေတာကန်စစ်ပေးဆောင်အရေးဆောင်ရွက်ပေးနေသူတဦးက VOE ကိုပြောသွားတာပါသတင်းစီစဉ်နောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်တခါကင်းပြင်းတဲ့ဘက်မှာမြန်မာစစ်တပ်နဲ့ဒေတာကန်လက်နက်ကိုင်အဖွဲ့တွေတိုက်ပွဲဖြစ်နေတဲ့အခြေအနေကိုလည်းကြားရဖို့ရှိပါတယ်နောက်ပိုင်းအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်တဲ့အခါမှာတော့ Charity Queen Tarafu စခုခဲ့တဲ့မြန်မာနယ်ပွား Australia နိုင်ငံသူ Matt Sophia Sakit နဲ့ဆက်သွယ်မေးမြန်းထားတဲ့အမျိုးသမီးကဏ္ဍကိုလည်းနားဆင်ကြည့်ရှုရဖို့ရှိပါတယ်။သိပ္ပံနဲ့ဤပညာတုဒ္ဒဆောင်လေး American တခွင်ဆရာတွေကိုလည်းနားဆင်ကြည့်ရှုရမှာပါ။အခုတော့နောက်ဆုံးရမြန်မာနယ်နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့ Matt Su Myanmar တို့ကပြောပြမှာပါရှင
်။မြောက်ကိုရီးယားကမစ်ဆိုင်းထုံးမကြုံစဘူးလွှတ်ပြီးစစ်လေရင်ရာကနန်းတွေနဲ့ချီထပ်ပြန်ပြခဲ့တယ်လို့တောင်ကိုရီးယားကဆိုလိုက်ပါတယ်။မြောက်ကိုရီးယားစစ်လေရင်180မြောက်ပိုင်းနယ်စပ်မှာလှုပ်ရှားပြန်တန်းတာကိုထောက်လန်းတွေ့ရှိခဲ့တာမို့တောင်ကိုရီးယားစစ်တပ်ဘက်ကလည်းတက်လျင်တွေအလင်းမြန်ဖြန့်ကျက်ပြန်တန်းခဲ့ရတယ်လို့ဒီနေ့ပြောလိုက်ပါတယ်။တောင်မြောက်ကိုရီးယားဒီမှာမူဆက်တိုးနေချိန်ကိုရီးယားဒေသစံတော်ချိန်မနက် 7:00 လောက်ကစပြီး 4:00 ကျောင်းမြောက်ကိုရီးယားကန်ယိုရန်တွင်တဲ့အပြင်မှာဒီစစ်လေရင်တွေပြန်တန်းခဲ့တာတွေ့ရတယ်လို့တောင်ကိုရီးယားပူးတွဲစေဦးစီးချုပ်ယုံကထုတ်ပြန်ခဲ့ပါတယ်။ဒီအခြေအနေကိုချက်ချင်းတုံ့ပြန်တဲ့အနေနဲ့ရေဒါနဲ့ဖမ်းဖို့ခက်တဲ့ F-35 တိုက်လေယာဉ်တွေပါဝင်တိုက်လေယာဉ် 80 ကိုအလင်းမြန်ဖျက်ချက်ပြန်တန်းနေရယူခဲ့ရတယ်လို့လည်းတောင်ကိုရီးယားစစ်တပ်ကအသေးစိတ်ဆက်ပြောပါတယ်။အခုချိန်မှာအရေးပေါ်ပြန်တန်းခဲ့ရတဲ့တောင်ကိုရီးယားစစ်လေယာဉ် 80 အပြင်အမေရိကန်နဲ့တောင်ကိုရီးယားလေယာဉ် 240 ဟာလည်းကြီးမားတဲ့လေကြောင်းစစ်ဆင်ရေးလေ့ကျင့်မှုဆက်လုပ်နေကြတယ်လို့တောင်ကိုရီးယားစစ်တပ်ကရှင်းပြပါတယ်။တနေ့ပေါ်ဒူးနဲ့မနေ့ချက်သားတွေကတော့အမေရိကန်တောင်ကိုရီးယားပူတဲ့စီးလေ့ကျင့်မှုတွေကိုတုံ့ပြန်နေနေနဲ့မြောက်ကိုရီးယားကဒုံးကျည်30ဝန်းကျင်ပြစ်လွတ်ဆန်သက်ခဲ့တာကြောင့်တောင်ကိုရီးယားနဲ့ဂျပန်မှာအရေးပေါ်လေကြောင်းသတိပေးချက်တွေပေါ်ထွက်ခဲ့ပါတယ်ခင်ဗျာ
။အာရှဒေသတွေမှာငြိမ်းချမ်းတည်နေရေးအတွက်တရုတ်နိုင်ငံမှာအထူးတာဝန်ရှိတယ်လို့ဂျမနီဝန်ကြီးချုပ် Olaf Scholz ကပြောကြားလိုက်ပါတယ်။တရုတ်နဲ့ဂျမနီနှစ်နိုင်ငံတတ်မှတ်ဆက်ဆက်ရေးအနည်း90ပြည့်အထိမ်းအမှတ်ဖြစ်နေဘေကျင်းမြို့တော်မှာရောက်နေစဉ်မှာဂျမနီဝန်ကြီးချုပ်ကအခုလိုပြောကြားလိုက်တာဖြစ်ပါတယ်။
Ich habe heute unsere wachsende Sorge um Stabilität und Frieden in der Region angesprochen. China hat hier eine besondere Verantwortung.
ဒေတာရင်းတည်ငြိမ်ငြိမ်းချမ်းရေးအပေါ်ဆိုးရိမ်မှုတွေတိုးလာနေတဲ့ကိစ္စကိုသူပြောကြားခဲ့ပါတယ်။ဒီအတွက်တရုတ်နိုင်ငံမှာအထူးတာဝန်ရှိပါတယ်။အမေရိကန်နဲ့တခြားနိုင်ငံတော်တော်များများလိုပဲတရုတ်တပြည်တော်မှုကိုဂျာမနီကလက်ခံပါတယ်။တစ်ချိန်တည်းမှာထိုင်ဝမ်အခြေအနေအပြောင်းလဲဖြစ်မဲ့ကိစ္စမှန်သမျှငြိမ်ငြိမ်းချမ်းချမ်းဖြစ်ရမယ်။နှစ်ဦးနှစ်ဖက်သဘောတူညီရမယ်ဆိုတာကိုလည်းရှင်းရှင်းပြောကြားခဲ့ပါတယ်လို့ဂျာမနီဝန်ကြီးချုပ်ကတရုတ်ဝန်ကြီးချုပ်လီကေချန်းနဲ့တွေ့ဆုံအပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာပါ။ဝန်ကြီးချုပ်ရှော့ချာတရုတ်သမ္မတရှီဂျင်ပင်းနဲ့လည်းတွေ့ဆုံဆွေးနွေးခဲ့ပါတယ်။နှစ်နိုင်ငံဆက်ဆံရေးမှာသဘောထားအမြင်မတူတဲ့အကြောင်းအရာတွေကိုထဲထဲဝင်ဝင်အပြန်အလှန်ဆွေးနွေးနိုင်တာကောင်းတယ်လို့သမ္မတရှီနဲ့တွေ့ဆုံစဉ်မှာသူကပြောကြားခဲ့ပါတယ်။လက်ရှိနိုင်ငံကအခြေအနေတွေဟာရှုပ်ထွေးပြီးတော့ကြိုတင်ခန့်မှန်းလို့မရတဲ့ NDA တွေစိန်ခေါ်မှုတွေနဲ့ပြောင်းလဲနေတယ်လို့တရုတ်သမ္မတရှီကလည်းပြောကြားပါတယ်။ဩစာညောင်းတယ်လို့သတ်မှတ်ခံထားရတဲ့တရုတ်နဲ့ဂျာမနီနှစ်နိုင်ငံအနေနဲ့ကမ္ဘာကြီးငြိမ်းချမ်းရေးနဲ့အဖွံ့ဖြိုးတိုးတက်ရေးကိုအတူလက်တွဲဆောင်ရွက်သွားတဲ့တယ်လို့လည်းတရုတ်သမ္မတရှီကဂျာမနီဝန်ကြီးချုပ် Scholz နဲ့တွေ့ဆုံစဉ်မှာပြောကြားသွားခဲ့ပါတယ်။ Ukraine ပေါ် Russia ကျူးကျော်စစ်မှ Germany က Ukraine ဘက်ကထောက်ခံပံ့ပိုးနေပြီးတော့တရုတ်နိုင်ငံကတော့ Russia ဘက်ကရပ်တည်နေပုံရချိန်မှာအခုလိုခေါင်းဆောင်နှစ်ဦးတွေ့ဆုံခဲ့ကြတာပါလူအခွင့်အရေးဟာလူသားအလုံးနဲ့တက်ဆိုင်တဲ့အရာဖြစ်ကြောင်းနဲ့ Russia အပေါ်တရုတ်ရဲ့ဩစာညောင်းမှုကိုအသုံးချပြီးတော့ကမ္ဘာငြိမ်းချမ်းရေးအတွက် Russia ကိုတိုက်တွန်းသင့်တယ်လို့တရုတ်သမ္မတရှီကိုပြောကြားခဲ့ပါတယ်လို့ Germany ဝန်ကြီးချုပ်ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်ရှင်
NGO ဥပဒေလိုလူတည်များတဲ့အသင်းအဖွဲ့မှတ်ပုံတင်ဥပဒေတွေကြောင့်အကူအညီပေးဖွဲ့လုပ်ငန်းတွေအကျပ်ရိုက်မှာစိုးရိမ်နေကြပါတယ်မြန်မာစစ်ကောင်စီအစ်ပြတ်ထန်းလိုက်တဲ့ဒီအသင်းအဖွဲ့များမှတ်ပုံတင်ခြင်းဆိုင်ရာဥပဒေကြောင့်ပဋိပက္ခတွေကြီးမားလာနေချိန်ကူညီရေးလုပ်ငန်းနဲ့ရပ်ဘက်အဖွဲ့အစည်းရပ်တည်လှုပ်ရှားမှုတွေအခက်အခဲကြီးသွားနိုင်တယ်လို့အဖွဲ့ဝင်တွေကဝေဖန်လိုက်တာပါပဋိပက္ခနဲ့အကြက်တဲတွေကြောင့်အကူအညီလိုနေသူတွေကိုထောက်ပံ့တဲ့လုပ်ငန်းတွေဟာဒီအသင်းအဖွဲ့မှတ်ပုံတင်ဥပဒေကြောင့်အကျပ်ရိုက်ပြီးလုံငန်းရဆိုင်သွားတာမျိုးအကူအညီမရောက်တာမျိုးအထိကြုံလာနိုင်တာကိုဒီဖွဲ့တွေစိုးရိမ်နေကြပါတယ်အခုနောက်ဆုံးထုတ်ပြန်တဲ့ဥပဒေအရအမည်မဲ့စီးရင်သွင်းထားတဲ့အဖွဲ့တွေနဲ့ NGO ခေါ်အစိုးရမှုတဲ့အကူအညီပေးအဖွဲ့တွေကြားတိုက်ရိုက်ဖြစ်စေသွယ်ဝိုက်ဖြစ်စေဆက်သွယ်တာတွေမလုပ်ဖို့တားမြစ်ထားပြီးလုတာတွေ့ရှိခဲ့ရင်ထောင်ဒဏ်ကျခံရနိုင်ပါတယ်ဒီအမည်မဲ့စီးရင်သွင်းပိတ်ပင်ခံထားတဲ့အဖွဲ့အစည်းတွေထဲမှာတချို့ဒေသတွေအတွက်တကယ်အကူအညီလိုအပ်နေသူတွေကိုကာကွယ်ထောက်ပံ့ပေးနေတဲ့နိုင်ငံရေးအဖွဲ့အစည်းတွေလည်းပါဝင်နေတယ်လို့ရပ်ဘက်အဖွဲ့တွေကထောက်ပြနေကြပါတယ်။အခုဥပဒေပြင်ဆင်ချက်အရမှတ်ပုံတင်ဖို့ပြက်ကွက်ခဲ့ရင်ထောင်ဒဏ်အထိချမှတ်တဲ့ပြစ်ဒဏ်တွေကိုထည့်ထားတယ်လို့ရပ်ဘက်အဖွဲ့အစည်းလှုပ်ရှားသူတွေက FIFA ကိုပြောခဲ့ပါတယ်ခင်ဗျာ
။စစ်ကောင်စီပေါ်ပိတ်ဆို့တန်ခတ်ဖို့အတွက်ဩစတြေးလျအစိုးရပေါ်ဖိအားပေးတောင်းဆိုမှုတွေများလာနေတယ်လို့ဩစတြေးလျအခြေစား ANZ ဘက်ကလည်းမြန်မာနိုင်ငံနဲ့ငွေကြေးလွှဲပြောင်းမှုလုပ်ငန်းတွေပြန်ပြီးတော့သုံးသပ်ပေးဖို့အတွက်မြန်မာအရေးလှုပ်ရှားသူတွေကတိုက်တွန်းနေကြပါတယ်။မြန်မာနိုင်ငံကိုလေယင်စီတင်ပို့တဲ့ကုမ္ပဏီတွေနဲ့ငွေကြေးအလွှဲပြောင်းမှတ်တမ်းတွေပေါက်ကြားလာပြီးတဲ့နောက်မှာ ANZ ဘဏ်ပေါ်မြန်မာအရေးလှုပ်ရှားသူတွေဖိအားပေးလာတာလို့ ABC Australia သတင်းဌာနကရေးပါတယ်။မြန်မာနိုင်ငံအပေါ်လေယင်စီရောင်းချတာဟာစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုတွေကိုအားပေးအားမြောက်လုပ်တယ်လို့ဖြစ်နေတယ်လို့ဆိုပြီးလေယင်စီမရောင်းဖို့အတွက် Amnesty International လူ့အခွင့်အရေးအဖွဲ့ကမနေ့ကပဲကြေညာချက်ထုတ်ပြန်တောင်းဆိုထားပါတယ်။လေယင်စီရောင်းချနေတာနဲ့ကုမ္ပဏီတွေဟာဆက်ဆွဲခံနေရတဲ့ရှေ့ဆရာစွဲကျူးလွန်မှုမှအလိုတူအလိုပါတွေလို့လူ့အခွင့်အရေးအဖွဲ့ကြီးကထောက်ပြပါတယ်။ Australia အခြေစိုက်မြန်မာ Campaign Network အဖွဲ့ကလည်းပြင်းထန်တဲ့ကြီးညာချက်တွေထုတ်ယုံတဲ့လူတွေရဲ့အသက်တွေကိုကယ်နိုင်မှာမဟုတ်တဲ့အကြောင်းနဲ့မြန်မာနိုင်ငံအပေါ်ပိတ်ဆို့တန်ခတ်မှုတွေချမှတ်ဖို့အတွက် Australia အစိုးရကိုတောင်းဆိုနေပါတယ်။ Australia နိုင်ငံသားရေးဝန်ကြီး Penny Wong ကတော့မြန်မာနိုင်ငံအပေါ် Australia အစိုးရအရင်နေနဲ့အရေးယူတန်ခတ်နိုင်ရေးဆက်ပြီးတော့စဉ်းစားနေပါတယ်လို့ထိုင်းနိုင်ငံဘန်ကောက်မြို့တော်ရောက်နေစဉ်ပြီးခဲ့တဲ့ရက်ပိုင်းကပဲပြောကြားခဲ့ပါတယ်။စစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုတွေအပေါ်ဝေဖန်နေရချိန်မှာပဲလာအိုနိုင်ငံမှာကျင်းပတဲ့19ချိန်မြောက်အာဆီယံလေတပ်ဦးစီးချုပ်များအစည်းအဝေးကိုကာကွယ်ရေးဦးစီးချုပ်လေဗိုလ်ချုပ်ကြီးထွန်းအောင်တက်ရောက်နေတိုက်ရိုက်တယ်လို့ဒီနေ့အောက်တိုဘာ4ရက်ထုတ်သတင်းစာတွေမှာဖော်ပြကြပါတယ်ရှင်
အန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိတိုင်းဒိုမီတာ19 kHz 15653ညတိုင်းဒိုမီတာ25 kHz 11803ညတိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာတိုင်းလမ်းမီတာ190 kHz 15905ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ရဲ့တောက်ကြညာသတင်းတွေကိုဆက်ပြောပြနေပါတယ်အမေရိကန်ကြားပြတ်လွှတ်တော်ရွေးကောက်ပွဲ9ရက်ပဲကျန်တော့ချိန်မှာလက်ရှိသမ္မတနဲ့သမ္မတဟောင်းတို့အပြိုင်မဲဆွဲပေးနေကြပါလေ။အထက်လွှတ်တော်မှာအတက်ကန် Republican Party ပြန်ကြီးစိုးသွားမှာကိုစိုးရိမ်နေတဲ့အစိုးရပါတီ Democratic Party အတွက်သမ္မတဂျိုးဘိုင်ဒန်ကအရေးပါတဲ့ပြင်းထန်တွေကိုသွားပြီးသမ္မတဟောင်း Donald Trump ရဲ့ Democracy ဖျက်ဆီးခဲ့မှုနဲ့အခုစီးပွားရေးပိုကောင်းလာမှုနဲ့မဲဆွဲနေပါလေ။ Pennsylvania, California, Illinois ပြည်နယ်တွေလည်းပါတဲ့အခုခီးစဉ်တဲ့သမ္မတဘိုင်ဒန်အနေနဲ့မနေ့တုန်းကတော့ New Mexico ပြည်နယ်မဲဆွဲပွဲမှာအရင်သမ္မတထရမ့်လက်ထက်အလုတ်ကင်ဆုံးရှုံးမှုပိုဖြစ်ခဲ့ပြီးအလုတ်လက်မဲ့6.4%ကျော်နဲ့စီးပွားကျနေခဲ့ခြင်းကနေအခုတော့အလုတ်ကင်တစ်ပေါင်း10တန်းကျော်ဖန်တီးပေးခဲ့ပြီးအချိန်နှေးအများကြီးပိုကောင်းသွားပါပြီလို့မဲဆွဲခဲ့ပါတယ်။ဒါပေမဲ့အောက်လွတ်တော်မှာအသာစီးရပြီးသားတိုက်ဖန်အထိုက်ခံ Republican Party ခေါင်းဆောင်တွေဘက်ကလည်းလက်ရှိမှာငွေကြေးဖောင်းပွားမှုမြင့်မားလာတာနဲ့ရာဇဝတ်မှုများလာတာကိုထောက်ပြပြီးသမ္မတဘိုင်ဒန်ဆိုရတဲ့ Democrat Party ကိုဆက်တက်ခဲ့အားတွေကကောင်းလာနေပါတယ်။သမ္မတဟောင်းထရမ့်အနေနဲ့လည်းလာမယ့်သမ္မတရွေးကောက်ပွဲမှာပြန်ပြိုင်မှုအများကြီးကိုရှိနေပါတယ်လို့ပြောနေပြီးဒေသစံတော်ချင်းဒီနေ့ညမှာ Iowa ပြည်နယ်မှာ Republican Party ကိုယ်စားလှယ်တွေအတွက်မဲခုဆွဲပေးဖို့ရှိနေပါတယ်ခင်ဗျာ
ယူကရိန်းစစ်ပွဲမှာထွက်ပြေးကြတဲ့သူ့ရဲ့စစ်သားတွေကိုပစ်တပ်ဖို့အတွက်ရုရှားကအသင့်ပြင်ထားပုံရတယ်လို့ဗြိတိန်ကာကွယ်ရေးဝန်ကြီးဌာနကရုရှားစစ်ပွဲဆိုင်ရာနေ့စဉ်သတင်းထုတ်ပြန်ချက်မှာဖော်ပြပါတယ်။တိုက်ခိုက်ဖို့တွန်းဆုတ်တဲ့သူ့ရဲ့စစ်သားတွေကိုပစ်တပ်မယ်ဆိုပြီးတော့ချင်းချောက်ဖို့နဲ့ထွက်ပြေးမဲ့သူတွေကိုတားနိုင်ဖို့အတွက်ရှေ့တန်းတပ်တွေရဲ့နောက်မှာပိတ်ဆို့တဲ့တပ်တွေခြားထားနိုင်ခြေရှိတယ်လို့လည်းတောက်ကြနေထောက်လိုက်ရေးသတင်းတွေကဖော်ပြပါတယ်။အရင်ကလည်းရုရှားတပ်ဖွဲ့တွေဒီလိုနှီးကိုအသုံးပြုလို့ရှိတာကိုထောက်ပြပါရယ်ပေးအပ်တဲ့တာဝန်ကိုထမ်းဆောင်ဖို့ပြက်ကွက်တဲ့သူ့ရဲ့စစ်သားတွေကိုရုရှားကအပြစ်ပေးလို့တဲ့သဘောရှိတယ်လို့ယူဆရပြီးတော့အဲ့ဒီတပ်သားတွေကိုပြစ်တတ်ဖို့အထိအခွင့်အာဏာကိုတမမှုတွေကိုပေးထားနိုင်ခြင်းရှိတယ်လို့လည်းဗြိတိန်ကာကွယ်ဝန်ကြီးဌာနကပြောပါရယ်အခုလိုကိုစစ်သားတွေကိုပြန်ပြီးပြစ်တတ်တဲ့နှီးပြူဟာကရုရှားတပ်ဖွဲ့ရဲ့အရေးအသွေးနှိမ့်တဲ့စိတ်ဓာတ်နဲ့စီးမဲ့ကမ်းမဲ့လုပ်တာကိုပြသနေတယ်လို့ဗြိတိန်ကာကွယ်ဝန်ကြီးဌာနကပြောပါရယ်တချိန်တည်းမှာပဲယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီကတော့နိုင်ငံတွင်းကအမြောက်တပ်ဖွဲ့တွေနဲ့အင်ဂျင်နီယာတပ်ဖွဲ့တွေနေ့မှသူ့ရဲ့တပ်တွေကိုချီးကျူးဂုဏ်ပြုခဲ့ပါတယ်ရန်သူဘက်ကရုပ်ပိုင်းဆိုင်ရာအာသာချက်တွေရှိပေမဲ့လည်းယူကရိန်းစစ်တီတွေဟာပို့ပြီးတော့ကြားခိုင်တဲ့စိတ်ဓာတ်ရှိတဲ့ကြောင့်နဲ့ညံရည်ညံသွေးနဲ့အရေးအခြေပြေဝသူတွေဖြစ်တယ်လို့သမ္မတဇလန်စကီကသူ့တပ်ဖွဲ့တွေကိုချီးကျူးပြောကြားခဲ့ပါတယ်ရှင
်။ G7 စိတ်မှုထိပ်သီးနိုင်ငံများအဖွဲ့နိုင်ငံကြီးဝန်ကြီးများဆွေးနွေးပွဲအဆုံးသတ်နေပြီးယူကရိန်းရင်းနဲ့တရုတ်တင်မမှုကိုအဓိကထုတ်ပြန်မှုရှိနေပါတယ်။အမေရိကန်ဗြိတိန်ဂျာမနီပြင်သစ်အီတလီကနေဒါနဲ့ဂျပန်တို့ပါတဲ့ဒီချမ်းသာကျော်ဝါလွန်တဲ့ဒီမိုကရေစီနိုင်ငံများအဖွဲ့နိုင်ငံကြ合いဝင်ကြီးစီဝေးကနေယူကရိန်းကိုပို့ထောက်ခံတာနဲ့တရုတ်တင်မာမှုများလာတာပေါ်တန်လျာများလာတာတွေကိုထုတ်ပြန်မှုရှိနေတာပါဂျာမနီနိုင်ငံမှာမနေ့ကစနှစ်ရက်ကြာဒီကမ္ဘာထိပ်တန်းတရမန်ဆွေးနွေးပွဲသဘောတူချက်ထဲယူကရိန်းကိုပို့ကြောထောက်ခံပေးပြီးရုရှားကိုပို့ရေးယူကတရုတ်ကိုလည်းတင်းကြီးတင်းကျပ်ထဲမူချတုံ့ပြန်တာပြင်အီရန်နဲ့မြောက်ကိုရီးယားကိုလည်းရှုံချဖို့ရှိနေတယ်လို့ AP သတင်းဌာနကဆိုပါတယ်ခင်ဗျ
Twitter လူမှုကွန်ရက်ကိုဘီလီယံနဲ့တထေးကြီး Elon Musk ကဝယ်ယူခဲ့ပြီးတဲ့နောက်အပြောင်းလဲတွေလုပ်နေတာမှဒီနေ့လဲဝန်ထမ်းထောက်ဝက်လောက်ကိုအလုပ်ကဖြုတ်မယ်အလားအလာရှိနေပါတယ်။ဒီနေ့တောက်ကြနေမှာကမ္ဘာတဝန်း Twitter ကုမ္ပဏီရုံးတွေကိုပိတ်ထားပြီးတော့အလုပ်ဖြုတ်မယ်မဖြုတ်ဘူးဆိုတဲ့ email တွေကို American နောက်ဖက်ချမ်းစံတော်ချိန်မနေ့9နိုင်မကျော်ခင်မှာပို့မယ်လို့ဝန်ထမ်းတွေကို Twitter ကုမ္ပဏီကအတည်ပြုထားပါတယ်။အလုပ်ဆက်ခန်းခံရမဲ့သူတွေကိုရုံး email နဲ့စာပို့မှဖြစ်ပြီးတော့အလုပ်ဖြုတ်ခံရတဲ့သူတွေဆိုရင်တော့သူတို့ရဲ့တခြားကိုပိုင် email တွေစီကိုပို့မှဖြစ်တယ်လို့ကြာတာပြင်းနေတော့ကရုံးတွင်ပေးဖို့စာမှပြောထားပါတယ်။ကမ္ဘာတဝန်း Twitter ကုမ္ပဏီဝန်ထမ်း 3,800 လောက်ကိုအလုပ်ဖြုတ်မယ်လို့ခန့်မှန်းရပါတယ်။အမေရိကန်ပြည်ထောင်စုနဲ့ကယ်လီဖိုးနီးယားပြည်နယ်အလုပ်သမားဥပဒေအရအရဆိုရင်တော့အလုပ်ရှင်တွေကအလုပ်သမားအများအပြားကိုအစုလိုက်အပြုံလိုက်အလုပ်ဖြုတ်မယ်ဆိုရင်ရက်ပေါင်း60ကျိုးတင်အတိပေးဖို့လိုအပ်ပါတယ်။ Twitter ကို Elon Musk ဝယ်ယူခဲ့ပြီးတဲ့နောက်အလုပ်ဖြုတ်ခံရမဲ့ဝန်ထမ်းတချို့ကတော့အဲ့ဒီဥပဒေနဲ့ Twitter ကိုတရားစွဲထားပါတယ်ရှင်။ဒါကတော့တောက်ကြညာချန်သတင်းအစီအစဉ်ကိုကိုဝင်းမင်းနဲ့မဆုမြတ်မွန်တို့ကပြောပြသွားတာပါ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကို Facebook စာမျက်နှာနဲ့ YouTube စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းဓာတ်ရိုက်နှားဆင်ကြည့်ရှုနိုင်ကြပါရဲ့ရှင်မကြခင်မှာတော့ကျမတို့ကရင်ပြည်နယ်ကတိုက်ပွဲတွေအခြေအနေကိုကြားရဖို့ရှိပါတယ်။အခုတော့ကချင်ဓမ္မကောလိန်ဝင်းထဲမှာလက်နက်ကြီးကြားရောက်တဲ့အခြေအနေကိုပြောပြမှာပါရှင်။ရှမ်းပြည်နယ်မြောက်ပိုင်းကွက်ခိုင်မြို့ကကချင်ကျန်းစာကြောင်းတစ်ကြောင်းထဲကိုလက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့တဲ့အတွက်အကြောင်းသား၄ယောက်ထိခိုက်ခဲ့ပါတယ်။လူနေရပ်ကွက်တွင်မှရှိတဲ့ကျန်းစာတင်ကြောင်းကိုလက်နက်ကြီးနဲ့ပစ်ခတ်ခဲ့တဲ့အတွက်ဒေသခံတွေကစိုးရိမ်နေကြသလိုအရက်သားတွေထိခိုက်မှုမရှိအောင်ရှောင်ရှားကြဖို့လည်းဒေသခံစစ်ပေးရှောင်တွေအရေးဆောင်ရွက်နေသူတွေကလက်နက်ကိုင်အဖွဲ့တွေကိုတောင်းဆိုနေကြပါတယ်။ကုတ်ခိုင်အခြေအနေရန်ကုန်ကလာတဲ့သတင်းပေးပို့ချက်ကိုတော့ကိုသားညုံကပြောပြမှာပါရှင်။
နိုဘလာ3ရက်နေ့ကြာတာရီနေ့ညအုပ်ပိုင်း7နာရီကျော်မှာကုတ်ခိုင်မျိုးကချင်ဓမ္မကောလိပ်ဝင်းထဲကိုလက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့ပြီးတော့အမျိုးသားအဆောင်တချို့ကိုကြီးစံတွေထိမှန်ခဲ့တယ်လို့တကားမှန်တွေလည်းကြွက်အကုန်ပါလေဒီပောက်ကွဲမှုကြောင့်ကျန်းစာတင်ကျောင်းသားတချို့ထိခိုက်ဒဏ်ရာရခဲ့တဲ့အကြောင်းဒေသခံတဦးက view ကိုခုလိုပြောပါတယ်ဒီ
မှာခေါ်လာရင်ပတ်ပြီးတော့ဒီမမဘူးနေကြည့်ပါဦးနော်ဒီကနေ့ကြည့်တယ်လို့ဆိုတော့ဒီခလာရနေ့လေးတွေ့ဒီကတော့သူကအမတ်ပြကုန်းလို့ခေါ်တာပဲသူကကြည့်တယ်ရမတ်ပြဘုံစံပေါ့အဲ့ဒါလည်းကြည့်ကြည့်ပါဒီတော့ဒီကုခိုင်ရဲ့ဒီ ABC အမကောလိပ်ပေါ့နော်အဲ့ဒီပေါ်ကြာတယ်အဲ့ဒီအိတ်ဆောင်ဘေးကိုကြာတာပေါ့တောင်းတရအစမှာသူကဒီမိုးချိုးတွေနဲ့ရှင်းလုံးနေတာကြာလို့ပြောတော့အလေးရရှိတယ်
ထိခိုက်ဒဏ်ရာရတဲ့သူ၄ယောက်စလုံးလေကုတ်နောက်ကျောနဲ့၆ယောက်တွေကိုထိခိုက်ပြီးတော့ဒဏ်ရာရမဆိုးရင်ရကြောင်းနဲ့သူတို့ကိုဂျာရင်ချင်းပဲစေုံကိုပို့ဆောင်ခဲ့တဲ့ကြောင်းဒေသခံတွေကပြောပါတယ်လက်နက်ကြီးကြီးမကြခင်မြန်မာစစ်တပ်အနီးမှာတော့လက်နက်ငယ်ပစ်ခတ်တန်တချို့ကြားတဲ့ကြောင်းဒေသခံတချို့ကပြောဆိုပေမဲ့တိကျအတည်ပြုနိုင်တာမရှိသေးပါဘူးလက်နက်ကြီးကြီးကြောက်ခဲ့တဲ့ကျန်းစာတင်ကြောင်းဟာလူနေရပ်ကွက်အတွင်းမှာရှိတော်မလို့ပြည်သူတွေစိုးရိမ်နေကြောင်းလည်းပြောပါတယ်
ကျန်းစာကြောင်းဆိုပြီးလူနေရပ်ကွက်ကျန်းစာကြောင်းဒီမှာဆိုတော့ 大边疆、太大疆地区的，因为空气脏的区别，地区的区别，啊，还有里面一个地区有百里四川的区别，里面其他的两个四川和都一样了。
တခြားလည်းနဲ့ကြီးကြီးတွေလည်းကွက်ခိုင်မျိုးတွင်ကမောင်နဲ့ဝေခုတ်ခေါ်တဲ့ပလောင်ရွာတွေအနီးမှာကြောက်ရွံ့ပေါက်ကွဲခဲ့ပေမဲ့လူထိခိုက်တော့မရှိဘူးလို့ဒေသခံတွေကပြောပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကွက်ခိုင်မူဆယ်နမ်ခန်စတဲ့ဒေသတွေမှာရှမ်းကချင်တောက်ပလောင်နဲ့ကိုကန့်စတဲ့တန်းသားလက်နက်ကင်ဖွဲ့တွေခြေပြုတ်လှုပ်ရှားနေတာရှိပြီးတော့မြန်မာစစ်တပ်နဲ့မကြာခဏဆိုသလိုထိတွေ့တိုက်ပွဲဖြစ်ပွားတဲ့နေရာတွေဖြစ်ပါတယ်။လက်နက်ကင်ဖွဲ့တွေပြန်လည်တိုက်ပွဲဖြစ်တဲ့အချိန်မှာကြီးရွာတွေလူနေရပ်ကွက်တွေအတွင်းလက်နက်ကြီးကြီးကြောက်ရွံ့ပေါက်ကွဲပြီးတော့ဒေသခံပြည်သူတွေထိခိုက်ဒဏ်ရာရတဲ့တဲ့တွေအရင်တုန်းကလည်းထွက်ခဲ့မှုပါတယ်စစ်တပ်နဲ့ဒေသခံလက်နက်ကင်ဖွဲ့တွေကြားအပြန်အလှန်လက်ညှိုးထိုးအပစ်ဖို့ပြောဆိုလို့ရှိကြပါတယ်အရသာတွေဘက်ကတော့လက်နက်ကင်တပ်ဖွဲ့တွေအနေနဲ့ပြည်သူတွေမထိခိုက်အောင်လို့ရှောင်ရှားတဲ့နယ်လို့ပြောနေပါတယ်ဒေသခံစစ်ဘေးရှောင်တွေအရေးဆောင်နေသူတူကခုလိုတိုက်တွန်းပါတယ်
ကျမတို့ဒီကမှာတော့တောက်လျှောက်ဖြစ်နေတဲ့အကြီးကြီးပြစ်ခတ်လိုက်တိုင်းတူတူကအများကြီးထိခိုက်နေတဲ့ကိစ္စကိုကျမတို့ကတောက်လျှောက်ပြောနေတာဖြစ်တဲ့ကလက်နက်ကင်တွေအလုံးကိုယူနေကျမတို့ပြောနေတာပေါ့လက်နက်ကင်တွေဆိုစီကန်တကြနေပေါ့နော်လူသားချင်းစာနာထောက်ထားမှုကိုကြည့်ပြီးမှပဲလက်နက်ကင်စားဖို့တိုက်ပြီးခုနေပေါ့ဒီလိုဒီလိုနိုင်နာပြီးမှပေါ့နော်အရက်တိုင်းထိခိုက်မှုအများဆုံးဖြစ်အောင်လုပ်ဖို့ကျမတို့ကတော့အဲ့ဒါကိုပဲတောက်လျှောက်ပြောချင်ပါသေးရှိ
ဒီပြစ်ခတ်မှုနဲ့ပတ်သက်ပြီးတော့ဒေသအတွင်းသတင်းမီဒီယာတွေကကွက်ခိုင်မျိုးစစ်တပ်ဗျူဟာဂုံဘက်ကပြစ်ခတ်ကြောင်းသတင်းရေးသားကြပေမဲ့စစ်ကောင်စီဘက်ကတော့အတည်ပြုချက်မပေးသလိုသတင်းထုတ်ပြန်တာလည်းမရှိသေးပါဘူး။ဒီနှစ်ဂျွန်လလေလောက်ကလည်းကွက်ခိုင်မျိုးနဲ့ဇွတ်အောင်စစ်ဆောင်စခန်းမှာလက်နက်ကြီးကြီးကြောက်ပောက်ခွဲခဲ့တာကြောင့်စစ်ဆောင်အမျိုးသမီးတားအမိနှစ်ဦးသေဆုံးခဲ့ရပါတယ်ခင်ဗျာ
။ကိုသားညို့ဦးပြောပြသွားတာပါ။မကြာခင်မှာတော့အခုလိုဒီဒေသခံအဖွဲ့တွေဒီကူညီထောက်ပံ့ပေးနေတဲ့အဖွဲ့အစည်းတွေအနေနဲ့ဒီမြန်မာနိုင်ငံမှာမကြာခင်ကပြဋ္ဌာန်းလိုက်တဲ့အသင်းဖွဲ့ဆိုင်ရာဥပဒေသင့်တဲ့ပတ်သက်လို့စိုးရိမ်မှုတွေရှိနေတာကိုလည်းပြောပြဖို့ရှိပါတယ်။အခုတော့ကီအန်နီပြည်နယ်ကအခြေအနေကိုကြည့်ကြရအောင်ပါ။ကီအန်နီပြည်လို့ခေါ်ကြတဲ့ကယားပြည်နယ်ကဘော်ခဲမြို့နယ်နံဖဲချေးရွာတဝိုင်းနဲ့လွိုင်လင်းလေးမျိုးနယ်ဘက်မှာဒီကနေ့မြန်မာစစ်တပ်နဲ့ဒေသခံလက်နက်ကိုင်အဖွဲ့တွေတိုက်ပွဲဖြစ်ခဲ့ပါတယ်။တိုက်ပွဲတွေရှိနေတဲ့အတွက်ဒေသခံတွေအနေနဲ့အဲ့ဒီဒေသတဝိုင်းအသွာလာတွေမလုကြဖို့နဲ့ဒီ KNY အမျိုးသားကာကွယ်ရေးတပ် KNDF ကလည်းသတိပေးနေပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုတော့မက်ခင်ဖြူထွေးကပြောပြမှာပါရှင်။
ဒီနေ့နိုဝင်ဘာလ4ရက်နေ့မနက်ပိုင်းကဘော်ခဲမြို့နယ်နန်းဖဲကြီးရွာနာကစစ်တပ်ရဲ့မက်စလောင်းတောင်တပ်စခန်းကြီးမှာစစ်တပ်နဲ့ကီအန်ဒီမျိုးသားကာကွယ်ရေးတပ် TNDF ပူးပေါင်းအဖွဲ့တွေကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ်။တိုက်ပွဲတွေအတွင်းမှာလက်နက်ကြီးတွေအပါအဝင်တနားရီလောက်ပစ်ခတ်တံတွေကြားနေရတဲ့အကြောင်းနန်းဖဲရွာကတူကပြောပါတယ်
။ဒီနေ့တော့ဖြစ်သေးတယ်တနားရီလောက်ပဲကြား။လက်နက်ကြီးကတော့တနားရီအစင်းကြားရတာပေါ့။အငယ်တွေကတော့နိုင်ဝဲလာဘူး။ဒီနေ့ရတော့အပြာလာတိခတ်ကြတာပေါ့။ဒါမျိုးစစ်ကောင်စီကတော့လက်လက်ကြီးရဲ့တကုတ်ဖြစ်။ရွာဘီတို့ရွာပြင်းတို့တို့ထုတယ်။လမ်းထုတယ်။ဒီနေ့ကြည့်ရင်လမ်းကျော်တယ်ပေါ့
။နန်းဖဲကြီးရွာတဝိုက်ဟာမြန်မာစစ်တပ်နဲ့ကီအန်ဒီဒေသခံကာကွယ်ရေးပူးပေါင်းအဖွဲ့တွေမကြာခဏတိုက်ပွဲဖြစ်ပွားလေရှိတဲ့နေရာဖြစ်ပါတယ်။ဒီကနေ့တိုက်ပွဲနဲ့ပတ်သက်လို့ထိခိုက်ဒဏ်ရာရမှုအခြေအနေတော့မသိရသေးပါဘူး။ကီအန်ဒီမျိုးသားများကာကွယ်ရေးတပ် KNDF ဘက်ကလည်းတိုက်ပွဲနဲ့ပတ်သက်လို့အသေးစိတ်သတင်းမရသေးဘူးလို့ပြောပါတယ်။ဒါလည်းမျိုးနယ်ဘက်မှာလည်းမြမစစ်တပ်ဘက်ကစစ်ကြောင်းတွေတွာလာနေပြီး KNDF နဲ့နှစ်ဖက်အပြန်အလှန်ပစ်ခတ်တိုက်ခိုက်တာတွေရှိနေတယ်လို့ KNDF ပြန်ကြားရေးတာဝန်ရှိသူတဦးကပြောပါရယ်။ဒါကြောင့်တိုက်ပွဲဖြစ်ပွားနေတဲ့နေရာတွေဘက်ကိုမတွာကြဖို့ဒေသခံတွေကိုသူကသတိပေးပါရယ်
။ဆိုင်နေလင်းမျိုးနယ်ဘက်မှာဖြစ်နေတယ်ပေါ့နော်တိုက်ပွဲ။ဆလော့ဖယ်လည်းဖြစ်နေတယ်ပေါ့တိုက်ပွဲက။ဒါပေမဲ့တိုက်ပွဲချင်းတွေကိုကျွန်တော်စီစစ်ဆေးကလုံးပို့လာတဲ့အတွက်ကျွန်တော်ကြိုးလို့မရသေးဘူးဟုတ်။ခုအချိန်နဲ့မှာဒီ like call cycle ဝါဒီမှာဒီ mobile ဖြစ်ခုံလမ်းမကြီးပေါ့နော်ဒီကခါမှာဒီ like call line လေးစီဆိုင်ပေါ့နော် attack ပေါ်တဲ့လမ်းမကြီးပေါ့အဲဒီလမ်းမကြီးကိုအသွားလာမလို့ကြောက်ဖို့ပေါ့လေစစ်ကောင်စီကစစ်ကြောင်းထိုးနေရရှိတယ်တိုက်ပွဲလေးတော့ဖြစ်နေရရှိတဲ့အတွက်အသွားလာမလို့ကြောက်ဖို့သတိထားတော့လာကြောက်ဖို့ပဲကျွန်တော်တို့နေနေလို့ message ပေးမှာလေဟုတ်ကဲ့ကြာ
အဲ့ဒီဒေသဘက်မှာတိုက်ပွဲတွေမကြာခဏဖြစ်နေတဲ့အတွက်ဒေသခံတွေဘေးလွတ်ရာတင်းရှောင်နေကြတာပါစစ်တပ်ဘက်ကလည်းနန်းဖဲကြီးရွာတဝိုက်ကိုလက်နက်ကြီးတွေနဲ့လှမ်းပြီးပစ်ခတ်နေတဲ့အတွက်ဒေသခံတွေနေရက်မပြန်ရဲကြသေးဘူးလို့ပြောပါရယ်။တနေ့ကျော်လောက်ခဲကဘေးလွရာမှာရွှေ့ပြောင်းနေနေကြရတဲ့ဒေသခံတွေမှာအခက်အခဲတွေပိုပြီးကြီးလာတယ်လို့စစ်ဘေးဒုက္ခသည်တို့ကပြောပါရယ်
။ကျမတို့နန်းဖဲကြီးရွာကဆစ်ရှောင်းပြတနေ့ကျော်သွားပြီ။အဲဒီစိုက်ပွဲတွေကြာခဏဖြစ်နေတဲ့အတွက်မပြန်နိုင်ကြသေးမပြရဲသေးဘူး။အခြေအနေတော့မကောင်းဘူးပေါ့။ကျမရဲ့အတွက်အဖြစ်ခဲနေနေပေါ့။အခုတချို့အဆူတွေဆိုလို့ရှိရင်ဒါကြီး6ဖို့တုတ်ပြီးရေတယ်မတတ်ဘူးရင်တို့မလောက်ရရှိတာနဲ့အဲ့လိုမျိုးတွေပေါ့။
တိုက်ပွဲကြောင့်နန်းဖဲကြီးရွာအပါအဝင်ပတ်ဝန်းကျင်ကြီးရွာ9ရွာထက်မနည်း လူဦးရေ4000ကျော်ပေးလို့ရကိုတင်ဆောင်နေကြတယ်လို့ KNI လူခွင့်ရေးအဖွဲ့ညွှန်ကြားရေးမှူးကိုပညာကပြောပါတယ
်အဲ့ဒါကတော့တောက်မရှိတော့ဘူးအာပြောင်းတာကတော့ကြာပြီဟိုဒီ2021ဒီနီကိုမန်းနဲ့ဆက်ပြီးတော့ပြောင်းတာအခုချိန်ထိတောက်မရမှပြန်တော့ဘောနော်နောက်တော့ကျွန်တော်စဉ်းရရကအဲ့ဒီနောက်ပြန်မှာလူဦးရေ4000တော့စီးပေးဆောင်ဟာတော့4000ကျော်တော်တော်ပြောတော့ဘောနော
်စစ်ကောင်စီဘက်ကတော့ဒီဒေသမှာလက်နက်ကိုင်အဖွဲ့တချို့ခြေကုပ်ယူပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေတဲ့အတွက်စစ်တပ်ဘက်ကနေပြည်တော်ရှင်းလင်းရေးတွေလုပ်နေတာလို့အကြောင်းပြပါတယ်။ဒေသခံရွာသားတွေကလည်းမြန်မာစစ်တပ်ဘက်ကလက်နက်ကြီးတွေနဲ့လှမ်းပစ်နေတဲ့အတွက်ရွာတွေကိုမပြန်ရဲသေးတဲ့အကြောင်းပြောပါတယ်။လားနဲ့ချီအိုးရင်ဆုတ်ခွာတင်းရှောင်နေကြတဲ့စစ်ပီးဒုက္ခသည်တွေကတော့တနေ့ထက်တနေ့ပိုများလာနေပြီးဖျားနာချောင်းဆိုးနေတဲ့လူတွေ၊ကျန်းမာရေးချို့တဲ့သူတွေလည်းများလာတယ်လို့စစ်ပီးဒုက္ခသည်တွေကိုကူညီပေးနေသူတွေကပြောဆိုကြပါတယ်ရှင်။
နောက်ခင်ဖြူထွေးပြပြသွားတာပါမြန်မာနိုင်ငံတွင်ကုညီထောက်ပံ့နေတဲ့ပရဟိတအဖွဲ့တွေပေါ်ကန့်သက်တဲ့အသင်းအဖွဲ့မှတ်ပုံတင်ကျင်းဆိုင်ရာဥပဒေနဲ့ပတ်သက်ပြီးနိုင်ငံတကာအဖွဲ့အစည်းတွေအရက်ဖက်အဖွဲ့အစည်းတွေကြားမှာဝေဖန်မှုတွေရှိနေပါတယ်ဥပဒေပါကန့်သက်ချက်တွေကြောင့်ကုညီထောက်ပံ့ရေးနဲ့ပရဟိတလုပ်ငန်းတွေဆုတ်ယုတ်ထိခိုက်သွားနိုင်တယ်ဆိုပြီးအရက်ဖက်အဖွဲ့အစည်းတွေကထောက်ပြနေကြတာပါရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုရန်နိုင်ကပြောပြမှာပါရှင်
ပရိဒါလုံငန်းလောက်ကိုင်းနေသူတွေနဲ့ပြည်တွင်းအကူအညီပေးအဖွဲ့အစည်းတွေပေါ်စီကားတတ်မှတ်ထားတဲ့အသင်းအဖွဲ့မှတ်ပုံတင်ခြင်းဆိုင်ရာဥပဒေကိုပြီးခဲ့တဲ့အောက်တိုဘာ28ရက်နေ့မှာစစ်ကောင်စီကထုတ်ပြန်ခဲ့ပါတယ်။လုံငန်းအုပ်ထက်ကြောတဲ့အဖွဲ့အစည်းမှန်သမျှမဖြစ်မနေမှတ်ပုံတင်ရမှာဖြစ်သလိုပြက်ကွက်မဲ့ဆိုရင်ထောင်နဲ့၃နှစ်ကြာခံရမယ်လို့ဥပဒေမှာထည့်သွင်းထားပါတယ်။မတရားအသင်းဖြစ်ကြေညာထားတဲ့အဖွဲ့အစည်းတွေလက်နက်ကိုင်အဖွဲ့အစည်းတွေနဲ့တွယ်ဝိုက်ဖြစ်စေတိုက်ရိုက်ဖြစ်စေပါဝင်ဆက်နွယ်တာမျိုးမလုပ်ဖို့လဲတားမြစ်ထားပါတယ်။ဒီတားမြစ်ချက်ကိုမလိုက်နိုင်ရင်ထောင်နဲ့၅နှစ်နဲ့ဒဏ်ငွေ350ကြာခံရနိုင်ပါတယ်။ဒုက္ခသည်ကုညီကယ်ဆယ်ရေးလုပ်ကိုင်နေသူတွေကတော့အဖွဲ့အစည်းမျိုးစုံနဲ့တနည်းမဟုတ်တနည်းထိတွေ့နိုင်ခြင်းရှိတဲ့အတွက်ဒီကန့်သတ်ချက်ပေါ်မှာစိုးရိမ်မှုတွေရှိကြပါတယ်။အထူးသဖြင့်စစ်ဆောင်တွေကိုကုညီလုပ်တဲ့အခါဥရိပါတားမြစ်ချက်ကြောင့်ကုညီဆောင်ရွက်နေတဲ့ဒေသန္တရအဖွဲ့အစည်းတွေရပ်တည်ဖို့ခက်ခဲသွားနိုင်ကြောင်းအနောက်တကားဒေသကုညီဆောင်ရှောက်ရေးအဖွဲ့ကဥအောင်ထေးကပြောပါတယ်
ကျွန်တော်တို့ကဒီလက်တလို့ဖြစ်ပေါ်လာတဲ့ခြေမျိုးပေါ်မှာပြီးပြီးတော့ကျွန်တော်တို့ကဒီကုညီတွေ့ရတဲ့ဘာတွေကိုလောက်တာကျွန်တော်တို့ကပြီးပြီးတော့ဒီသူတွေ donation ပေါ်မှာမူတည်ပြီးတော့မှပြီးကျွန်တော်တို့ကကုညီထောက်ပံ့ပေးနေတယ်ဆိုတော့မဲ့ပုံတင်တင်တပြီးတော့ဒီလုပ်ငန်းတွေ project တွေဘာတွေလုပ်တဲ့ project မဟုတ်တော့လေတကယ်လို့အဲ့ဒါတက်ဆိုင်အာဏာပါတယ်နဲ့တော့ဆိုဆွေးနွေးလို့မရဘူးကျွန်တော်လည်းကတ္တကမရဲထားရင်ပဲရှိမှာပေါ့ကျွန်တော်တို့ကတော့အဲ့လိုပဲတော်မယ်ဆိုရင်လုံချကောင်းမွန်ပန်းတော့တိတ်လွတ်လွတ်လွတ်ဒီလုံချလို့မရတော့ဘူးလေသူကကန့်သက်ပေါင်းပြို့တော့ပေါ့လေဆိုတော့
အစ်စ်ထုတ်ပြန်လိုက်တဲ့အသင်းအဖွဲ့မဟုတ်နေချင်းဆိုင်ရာဥပဒေမှာပြည်တွင်းရက်ဖက်အဖွဲ့တွေသာမကနိုင်ငံတကာလက်အောက်ခံအဖွဲ့အစည်းတွေကိုပါအသင်းအဖွဲ့မပုံတင်ရမယ်လို့ထည့်သွင်းထားပါတယ်ကန့်သက်ချုပ်ချယ်မှုတွေကြောင့်ဒုက္ခသည်ကုညီကယ်ဆယ်ရေးမှာအင်အားဆုံးယုတ်သွားမှာကိုတချို့ကစိုးရိမ်လာပါတယ်ကုလလူသားချင်းစာနာထောက်ထားမှုဆိုင်ရာညီနိုင်ရေးရုံးရဲ့ထုတ်ပြန်ချက်အရဆိုရင်အော်တိုဘာ24ရက်အထိမြန်မာနိုင်ငံမှာနေရက်စွန့်ခွာသူအရေအတွက်က 1.4 သန်းကျော်သွားပြီဖြစ်ပြီးတော့အကူအညီတွေလည်းလိုအပ်နေပါတယ်။ World Health Foundation ရဲ့အမှုဆောင်ဒါရိုက်တာခိုင်ကောင်းဆန်ကတော့ဥပဒေတစ်ခုကိုပြဋ္ဌာန်းမယ်ဆိုရင်သက်ဆိုင်ရာအဖွဲ့အစည်းတွေနဲ့ဆွေးနွေးချမှတ်မှဒီမိုကရေစီစနစ်အရကျင့်သုံးနိုင်တဲ့ဥပဒေဖြစ်လိမ့်မယ်လို့ VOA ကပြောပါဗျာ။
ကျွန်တော်တို့အစိုးရနဲ့ဆိုပြီးတော့ငါတို့ထုတ်ပြန်နေတာကအဲရမယ်ဆိုတဲ့ဟာကဒါကအာဏာရှိစနစ်မှာတော့ဒီလိုရတာပေါ့ဒါမျိုးတော့ဟိုလိုက်နာမဲ့ဖွဲ့စည်းတွေနေနဲ့ဆိုရင်လည်းဆိုင်ရာဖြေတာပေါ့နော်။အဲတင်ကြလန်းတဲ့ခါကျရင်လူမျိုးဖွဲ့စည်းတွေကဒီဥပဒေရတာလိုက်နာရမယ်မလိုက်နာဘူးအရေးကြီးပဲဆိုတဲ့ခါကျရင်လူမျိုးဖွဲ့စည်းလုံးလုံးလူမျိုးဖွဲ့စည်းခံစားချက်တွေလုံးလုံးလေးလုံးတယ်လူတွေမှာ brighter seat တွေကဟိုဟိုဘေးကိပြီးတော့မှဘေးလို့ဘာမှဥပလို့ဆိုတာရှိနေတဲ့လုံးဆောင်တွေဒီလူတွေသူတော့နိုင်
မြန်မာနိုင်ငံမှာ2014ခုနှစ်ကပြဋ္ဌာန်းထားတဲ့အသင်းဖွဲ့များမှပုံနေခြင်းဆိုင်ရာဥပဒေနေရာမှာစစ်ကောင်စီကဥပဒေတစ်ထုတ်ပြန်အစားထိုးလိုက်တာဖြစ်ပါတယ်။ဥပဒေတစ်ထဲကကန့်သက်ချက်တွေကြောင့်အကူအညီပေးအဖွဲ့တွေလုပ်ငန်းလုပ်ကိုင်ဖို့ခက်ခဲနိုင်ပြီးတော့အကူအညီလိုအပ်သူတွေအခက်အခဲတွေအကြီးအကျယ်ကြုံရမှာကိုပြည်တွင်းကအလူရှင်အဖွဲ့အစည်းတွေကစိုးရိမ်နေကြပါတယ်ခင်ဗျာ
။ကိုရနိုင်ပြပြသွားတာပါအမေရိကန်ပြည်ထောင်စုမှာတော့ဒီအာဏာရပါတီရဲ့လွှတ်တော်တွင်လွှမ်းမိုးနိုင်မှုကိုအပြောင်းလဲဖြစ်စေနိုင်တဲ့သမရတက်တန်းဝက်ရွေးကောက်ပွဲတွေအကြောင်းနဲ့ပြီးခဲ့တဲ့နှစ်ပေါင်း150အတွင်းမှာအဖြစ်ပျက်တွေကိုတော့ VOA ရုပ်ပုံပြဒီ VOA ရဲ့ပုံပြရုပ်တံမှာမတ်အေးတန်နာကျော်ကပြောပြမှာပါရှင
်။ဩဆောင်ကြီးရဲ့အမေရိကန်တက်တန်းဝက်ရွေးကောက်ပွဲ
အမေရိကန်တပ်တန်းဝင်ရွေးကောက်ပွဲတွေဟာလက်ရှိသမ္မတရဲ့မူဝါဒတွေပေါ်လူတို့ရဲ့သဘောထားကောက်ခံပွဲဖြစ်မြင်ကြပါရဲ့လင်းနှစ်တစ်ကြိမ်သမ္မတရွေးကောက်ပွဲကျင်းပချိန်မှာတပ်တန်းဝင်ရွေးကောက်ပွဲကတော့သမ္မတရွေးကောက်ပွဲကျင်းပပြီးနှစ်နှစ်ဒါမှမဟုတ်သမ္မတတပ်တန်းတစ်ဝက်မှာကျင်းပတာဖြစ်ပါရဲ့သမ္မတကရွေးကောက်ပွဲမှာမပါပေမဲ့အောက်လွှတ်တော်တစ်ခုလုံးနဲ့အထက်လွှတ်တော်ရဲ့အမတ်နေရာ၃ပုံတစ်ပုံရွေးကောက်ကြတာဖြစ်ပါရဲ့ပြည်နယ်အုပ်ချုပ်ရေးမှူးနေရာတွေပြည်နယ်ဥရေပြုနေရာတွေအတွက်လည်းရှင်းပြန်ကြရပါတယ်လွန်ခဲ့တဲ့နှစ်ပေါင်း150ကာလအတွင်းအောက်လွှတ်တော်ကိုထိန်းချုပ်နိုင်တဲ့ပါတီပြောင်းလဲဖြစ်စေတဲ့အရေးကြီးဆုံးနှစ်ဝက်ရွေးကောက်ပွဲတချို့ကိုကြည့်ရအောင်ပါ2018သမ္မတဒေါ်နယ်ထရန့်2016ရွေးကောက်ခံရချိန်မှာ Republican Party ကသမ္မတနေရာရောလွှတ်တော်နှစ်ရက်ရောနိုင်ငံအုပ်ချုပ်ရေး၃နေရာလုံးမှာအနိုင်ရထားတာပါ2018ခုနှစ်တက်တန်းနှစ်ဝက်ကျော်လာတော့အောက်လွှတ်တော်မှာ Republican အမတ်နေရာ42နေရာနဲ့လွှတ်တော်မှာအများစုနေရာကိုလက်လွတ်လိုက်ရပါတယ်။အထက်လွှတ်တော်မှာအများစုနေရာကိုတော့ဆက်ကင်ထားနိုင်ပြီးအောက်လွှတ်တော်မှာရှုံးနိုင်လိုက်ရတဲ့ဖြစ်ရပ်ကသမ္မတပေါ်တည်ရောက်မှုပြင်းထန်ခဲ့ပါတယ်။ Democrat တို့ကြီးစိုးတဲ့အောက်လွှတ်တော်ကသမ္မတ Trump ပေါ်မှာစုံစမ်းစစ်ဆေးမှုတွေဇက်တိုက်လုပ်ခဲ့ပြီးနောက်တော့တီးခြားစီနှက်ခေါက်တောင်တရားစွဲဖို့လုပ်ခဲ့တာပါ။ Republican တွေထိန်းချုပ်တဲ့အထက်လွှတ်တော်ကနှစ်ခါလုံးတည့်ရက်တည်းလွှတ်ပေးခဲ့ပါ යි 2019ခုနှစ်မှာသမ္မတအိုဘားမားတက်လာတော့ကတော့သမ္မတနေရာနဲ့ဆုံးဖြတ်ချက်6ပိုင်းခွင့်ရှိတဲ့အထက်လွှတ်တော်အမတ်အများစုနေရာ60ပါဝင်လွှတ်တော်နေရာလုံးကိုဒီမိုကရက်တီထိန်းချုပ်ထားနိုင်ပါ යි နှစ်နှစ်ကြာမှာတော့ရှေးရိုးဆွဲတီးပါတီလှုပ်ရှားမှုကြောင့်အားကောင်းလာတဲ့ Republican Party ပြန်နိုင်ရသွားပါ යි Democratic Party က1984နောက်ပိုင်းအောက်လွှတ်တော်မှာတက်တန်းဝက်အများဆုံးရှုံးနိမ့်မှုဖြစ်အမတ်နေရာ64နေရာလက်လွတ်လိုက်ရပါတယ်။အထက်လွှတ်တော်မှာလည်းသူတို့ရထားတဲ့နေရာတွေပါကုန်ပေမဲ့ကတ်ပြီးနိုင်ခဲ့ပါတယ်။ရလဒ်ကတော့အိုဘားမားရဲ့ကျန်တဲ့6နှစ်သက်တဲ့အများစုကလွှတ်တော်မှာဆုံးဖြတ်ချက်ချမရမလုံမရှားတာဖြစ်နေခဲ့တာပါ။1994သမ္မတဘီလ်ကလင်တန်တက်လာပြီးနှစ်နှစ်ကြာမှာတော့အမေရိကန်နဲ့ contract ဆိုတဲ့ရှေးရိုးဆွဲဝါဒီအခြေခံအစီအစဉ်နဲ့မဲဆွဲပြီးRepublican Party ခေါင်းဆောင် Newt Gingrich က2040တွင်ပထမဦးဆုံးအကြိမ်ဖြစ်တဲ့အောက်လွှတ်တော်မှာအနိုင်ရအောင်လုပ်ပေးခဲ့ပါတယ်။မဲဆန္ဒရှင်တွေကအခွန်လျှော့ပေးမယ်၊အစိုးရအဖွဲ့ကိုအရွယ်စားချစ်လက်သွားအောင်လုပ်ပေးမယ်ဆိုတဲ့မဲဆွယ်ကတိတွေကိုထောက်ခံပြီးတော့ဒီမိုကရက်တွေလွှတ်တော်နေရာလုံးမှာရှုံးနိမ့်ခဲ့ရပါတယ်။သမ္မတကလင်တန်ကလွှတ်တော်နယ်မပြေလည်ပဲနဲ့အစိုးရအသုံးစရိတ်နဲ့ပတ်သက်ပြီးတော့အခြေတင်ဖြစ်နေခဲ့လို့အစိုးရရန်တရားကိုအကြကြီးပိတ်ထားခဲ့ရတာပါ။ဒါမဲ့လူမှုဖို့လို့ရေးကိစ္စရက်တွေပြန်လည်ပြင်ဆင်ဖို့ပြတာတဲ့ရာသုံးမှန်းကျေဆွဲဖို့နှစ်ဖက်သဘောတူညီနိုင်ခဲ့ပါတယ1946ခုနှစ်တက်တန်းဝက်မှာတော့လွတ်တော်နှစ်ရက်လုံးမှာအနိုင်ရထားတဲ့သမ္မတ Harry Truman Democratic အစိုးရရဲ့စစ်ပီးကာလစီးပွားရေးမူဝါဒတွေပေါ်မှာလူထုကမကျေနပ်တာကို Republican တွေအသုံးချလိုက်နိုင်ပြီးတော့လွတ်တော်နှစ်ရက်လုံးမှာနိုင်သွားပါတယ်ကမ္ဘာစီးပွားပြက်ကကြီးဆိုင်နေခြင်း1932ခုနှစ်မှာသမ္မတ Franklin D. Roosevelt ကစလို့လွှတ်တော်နှစ်ရက်လုံးဒီမိုကရက်တစ်တို့ထိန်းချုပ်ထားနိုင်တဲ့14နှစ်တာကာလအဲဒီမှာအဆုံးသတ်သွားရပါတယ်။1946မှာရွေးခံရတဲ့လွှတ်တော်အမတ်တွေထဲမှာနောက်တစ်ချိန်သမ္မတဖြစ်လာသူနှစ်ဦးဒီမိုကရက်တစ်ပါတီက John F. Kennedy နဲ့ Republican Party က Richard Nixon တို့ပါဝင်ပါတယ်။1894ဖြစ်တဲ့နိုင်ငံရေးပါတီစနစ်စတင်ကျင့်သုံးခြင်း1800ပြည့်လွန်အလဲကားစလို့အောက်လွှတ်တော်မှာအမတ်နေရာအများဆုံးတစ်ဖက်ပါတီလက်ထက်ရောက်သွားရတာကတော့1894ခုနှစ်မှာဖြစ်ပါတယ်။ဒီမိုကရက်တစ်လွှတ်တော်နေရာစုစုပေါင်းရဲ့35ရာခိုင်နှုန်းနေရာပေါင်း125နေရာဆုံးရှုံးခဲ့ရပါတယ်။နိုင်ငံမှာစီးပွားဆုပ်ယူရတာသမ္မတ Grover Cleveland ရဲ့ဒီမိုကရက်တစ်အစိုးရအကြောင်းလို့အပြစ်တင်ပြီးနိုင်ငံတောင်ပိုင်းအလဲပိုင်းနဲ့အနောက်ပိုင်းတို့မှာ Republican တွေအကြီးအကျယ်နိုင်ရခဲ့ပါတယ်။အဲ့ဒီရွေးကောက်ပွဲကစလို့ Republican တွေအောက်လွှတ်တော်ကို16နှစ်ထိန်းချုပ်ထားနိုင်ခဲ့ပါတယ်ရှင
်။မဲအေးတန်တာကျော်တင်ဆက်သွားတာပါ။ VOA မြန်မာပိုင်းစီစဉ်တွေကိုနားဆင်ကြည့်ရှုနေကြတာပါရှင်
။ VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေ၊သတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီ email သတင်းတော်ကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ internet ပင်မစာမျက်နှာပေါ်က email သတင်းတော်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ VOA မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာ ဝန်ဆောင်မှုများဆိုတဲ့ကောင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်ဒီနေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းရဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါရဲ့ရှင်
။ VOA မြန်မာပိုင်းစီစဉ်တွေကိုနားဆင်ကြည့်ရှုကြတဲ့အတွက်လည်းကျေးဇူးတင်ပါတယ်။တောက်ကြညချမ်း VOA မြန်မာပိုင်းစီစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါရဲ့ရှင်။အခုတော့အမျိုးသမီးကဏ္ဍတူတာဆောင်လေအမေရိကန်တခွင်းတိတ်ပန်တဲ့ဤပညာစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်ပထမဦးဆုံးတော့အမျိုးသမီးကဏ္ဍကိုနားဆင်ကြည့်ရှုကြရအောင်ပါမြမဒီမိုကရေစီရေးကိုအော်စတြေးလျအစိုးရကအသိမှတ်ပြုပြီးတော့လိုအပ်နေတဲ့လူသားချင်းစာနာမှုအကူအညီတွေထိထိရောက်ရောက်ပေးနိုင်အောင်ဖိအားပေးတိုက်တွန်းသွားမယ်အကြောင်းအော်စတြေးလျအိမ်တောင်ရှင်အလှမယ်ပြိုင်ပွဲမှာ Charity Queenတရဖူစုခူးခဲ့တဲ့မြန်မာနွယ်ဘွားအော်စတြေးလျနိုင်ငံသူမက်ဆိုဖီယာစာကစ်က VOA ကိုပြောပါရယ်မြမရေးကိုပိုးပြီးထိထိရောက်ရောက်ဆောင်ရွက်ခြင်းတဲ့အတွက်အလှမယ်ပြိုင်ပွဲကိုဝင်ပြိုင်ခဲ့တာလို့ဆိုတဲ့မက်ဆိုဖီယာစာကစ်ကိုမက်ခင်ဖြူသေးကဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်အမျိုးသမီးကဏ္ဍမှာတင်ဆက်ထားပါရယ်ရှင်
There's a path we must choose sometimes. Gotta stand up and fight sometimes.
Okay.ကျော်လေးကျော်ကအရင်ဆုံးမေးလိုက်ချင်တာကတော့မက်ဆိုဖီယာကကျွန်မတီးတလောက်ဩစတြေးလျကိုငငယ်လေးလေးရောက်သွားတဲ့စိတ်ကြောတက်ပေါ့နော်ဟိုနိုင်ငံမှာလည်းနှစ်ပေါင်း20ကျော်28နှစ်လောက်နေတယ်လို့သိထားရပါတယ်ဆိုတော့ဒီလိုအလှမဲ့ပြိုင်ပွဲကိုငငယ်လေးကရောက်တုန်းကတော့ဝင်မပြိုင်ခဲ့ပဲနဲ့အခုကြည့်အိမ်နောက်ရှင်းနော်ကလေးမိခင်လည်းဖြစ်နေပြီတဲ့အခုလိုချိန်မျိုးမှာမထူးခြားခြားဘယ်လိုစိတ်ကူးရပြီတော့များဘာကြောင့်ဝင်ပြိုင်ဖြစ်သွားတယ်ဆိုတာလေးအရင်ဆုံးပြောပြပေးပါလားရှင့်
မအားရှင်းရှင်းပြောလို့ရှင်ဒီအလှမယ်တို့ဒီ beauty pageant နဲ့ပတ်သက်တဲ့အရာတွေတခါမှပေါ့နော်စိတ်မဝင်စားဘူးပေါ့နော်အဲပြီးတော့ကို့အတွက်ကလည်းဟိုမလိုအပ်ဘူးလို့ထင်တယ်ပေါ့နော်အဲအဲနောက်တစ်ခုကဒီဟာကဒုတိယအကြိမ်ဝင်ရောက်ရှင်ပြိုင်ခြင်းပေါ့နော်ပထမအကြိမ်တုန်းက2015တုန်းကဒီ Mrs. Australia ဆိုတော့ဝင်ပြိုင်ခဲ့ဘူးတယ်အဲ့တုန်းကလည်းဟို reason တစ်ခုပေါ့နော်အဲ့ reason ကဘာလဲဆိုတော့ဟိုအမမသမီးလေးရှိသမီးအကြီးလေးပေါ့နော်အဲ့အကြီးလေးကနည်းနည်းဟို low self esteem ဖြစ်တော့နည်းနည်း confidence မရှိတော့သူ့ကိုအမေတယောက်အနေနဲ့ဟိုဘယ်လိုမျိုးကူညီနိုင်ကောင်းမလဲဆိုပြီးတော့အဲ့တုန်းကလည်းဝင်ပြိုင်ခဲ့ဘူးတယ်ပေါ့နော်အမဒီအကြောင်းလေးကိုရှင်းပြတဲ့ရည်ရချက်ကဘာဖြစ်လို့လဲဆိုတော့ဒီအလှမယ်ဝင်ပြိုင်ခြင်းတဲ့ဟိုပေါ့နော်နောက်ွယ်မှာအဲအကြောင်းနေရှိတယ်ဆိုတာလေးကိုပြောပြချင်တာပေါ့နော်အဲ့ဒီတော့ကလည်းဝင်ပြိုင်ခဲ့ပြီးတော့တမီးလေးကိုဟို confidence ကို lift up လုပ်ပေးခဲ့တယ်မိခင်တယောက်ကလို symbol တက်ပြီးတော့အဲ့လိုဟို speech တွေပေးတာတွေပါမြင်တော့သူလည်းဟို confidence တွေရပြီသူလည်း life changes ဖြစ်သွားတယ်ပေါ့နော်အဲ့ဒီတော့ကလည်းဝင်ပြိုင်ခဲ့ရတာကိုဂုဏ်ယူတယ်ပေါ့နော်ဒါပေမဲ့အဲ့ဒီနောက်ပိုင်းမှာတော့ဘာမှစိတ်ကူးမရှိဘူးအလှမယ်ဝင်ပြိုင်ဖို့ကိုဘာဖြစ်လို့လဲဆိုတော့အချိန်လည်းမရှိဘူးနော်အိမ်တောင်တယ်လေအိမ်တောင်တယ်ကိုပိုင်စီးပွားရေးလုပ်ငန်းရှင်လေကိုပိုင်စီးပွားရေးလုပ်ငန်းရှင်ပြီးတော့ကလေး၃ယောက်နဲ့ဟိုရှင်းရှင်းပြောတနေ့နေတူကမှတနေ့နဲ့တနေ့ကိုကို့အတွက်တော့အချိန်မရှိတဲ့အချိန်မှာဒီအလှမယ်ကိုဝင်ပြိုင်ဖို့လုံးဝအောင်စိတ်ကူးမရှိခဲ့ဘူးဒါပေမဲ့အားလုံးသိပြီးကြတဲ့အချိန်မှာကို့ချစ်တဲ့ဟိုအမေမြန်မာပြည်ပေါ့နော်မြန်မာနိုင်ငံကြီးကဟိုအာနာသိမ့်ခံရတယ်တိုက်သူပြည်သားတွေအကုန်လုံးဒုက္ခတွေရောက်ကြတယ်လူငယ်တွေရွတ်ရွတ်ချွန်ချွန်နဲ့တိုက်ပွဲဝင်ပြီးတော့ဟိုကိုယ့်ဗမာပြည်အတွက်လွတ်လပ်ရေးပေါ့နော်ဒီမိုကရေစီရဖို့အတွက်ကိုတိုက်ပွဲဝင်နေကြတယ်အဲ့ဒီအချိန်မှာအဓိကဆုံးဖြတ်ချက်ကတော့ကိုယ့်မြန်မာပြည်သူပြည်သားတွေကိုဟိုကူညီခြင်းနဲ့တစ်ဖက်တစ်လမ်းနေပြီးတော့ပံ့ပိုးခြင်းနဲ့ကိုယ့်မှာဟိုဘယ်လိုခေါ်မလဲပါဇက်ပဲပံ့ပိုးနိုင်တယ်နော်ငွေအားတို့ပါဇက်အားတို့ပဲပံ့ပိုးနိုင်တယ်ဆိုတော့တေချာစဉ်းစားတယ်အမအမျိုးမျိုးစဉ်းစားတယ်အများကြီးစဉ်းစားတယ်စဉ်းစားတော့အဖေကဘာထွက်လာလဲဆိုတော့အော်ငါဗမာပြည်မှာငါတို့ဗမာပြည်မှာအသက်ပေးသွားတဲ့သူတွေတပုံကြီးပဲနော်လူငယ်လေးတွေငယ်ငယ်ရွယ်ရွယ်နဲ့မကြွေသင့်မဲနဲ့ကြွေခဲ့ရတဲ့အသက်တွေပေါ့နော်ငါအသက်45နှစ်ရှိပြီတချို့တွေဆို18 18တို့15တို့တိတ်သွားတဲ့သူတွေတပုံကြီးပဲပေါ့နော်ငါဘဝမှာငါနေပြိုခဲ့တယ်အဲတာရိုက်အေဂျင့်နဲ့အိမ်တော်တစ်ခုတိစောက်ထားတယ်စီးပွားရေးလည်းကောင်းကောင်းမွန်ရှင်တာသမီးလေးတွေလည်းလိမ့်မာတယ်ဆိုတော့ ငါဘွားမှာအကုန်ပြည့်စုံနေပြီအဲ့တော့မပြည့်စုံသေးတဲ့လူတွေငါဘလို့ကြိုးပြရမလဲဆိုတဲ့စိတ်နဲ့ဒီပြိုင်ပွဲကိုဝင်ရောက်ရှင်ပြိုင်ပြီးတော့နိုင်ခဲ့လို့ရှင်ရဒီပြည်မာပြည်မာတွေမှာဒုက္ခရောက်နေတဲ့သူတွေနေဆက်မှာဒုက္ခရောက်နေတဲ့ PDF တွေပေါ့နော်အကုန်လုံးကိုဟိုတက်ကိုတက်နိုင်တဲ့တစ်ဖက်တစ်လမ်းနေကိုယ့်ရဲ့အတန်အထူးသဖြင့်အမရဲ့ voice ကိုအမအသုံးချပြီးတော့ဒီလူတွေကိုကယ်တင်ကူညီခြင်းနဲ့စိတ်နဲ့ဝေပြန်ခဲ့တာပါ
โอเคအဲ့တော့အခုကြတော့ဒီတိုင်ပွဲဝင်တဲ့အခါမှာလည်းဒီ charity queens ပေါ့နော်ကိုယ့်ရဲ့ဒီဟိုလူသားအချို့ပြုပေါ့နော်လူမှုအချို့ပြု brighter လုပ်ငန်းတွေချောင်းမလို့ဒီလိုမျိုးဟိုအသိမှတ်ပြုတယ်လို့လည်းထင်ပါတယ်ဆိုတော့ဒီလိုတိုက်တဲ့တစ်ခုကိုရသွားတဲ့အခါမှာရောကိုယ့်အတွက်ပို့ပြီးတော့လှုပ်ဆောင်စရာတွေတာဝန်တွေပို့ပြီးတော့ရှိလာတယ်လို့ခံစားရသလားဒီပေါ်မှာရောအမဘယ်လိုခံစားမိလဲ
တရဖူရပြီဆိုတော့ crown ပေါ့နော် crown ဆိုတဲ့ဟာဒီတရဖူကတော်တော်မှလေးပါတယ်ဝေးရတာလည်းလေးတယ်တောင်းဝလည်းကြီးပါတယ်ဒီတရဖူရဲ့နောက်ွယ်မှာပေါ့နော်ဒီဟိုဘယ်လိုခေါ်မလဲ responsibility တွေကအများကြီးပါလာတယ်ပေါ့နော်ဒီ title တစ်ခုကိုလည်းရဖို့ဆိုတာလည်းမလွယ်ခဲ့ပါဘူးတကယ်စူးစမ်းခဲ့ရပါတယ်ဟိုလွယ်လွယ်ကူကူတက်မရခဲ့ဘူးဒီ training နေဆင်းခဲ့ရတယ်နေမအိမ်ညာမအိမ်နဲ့ဟို research တွေလုပ်ပြီးတော့ကိုယ့်ရဲ့ဟိုအမားဒီတရဖူဘာကြောင့်ရခြင်းလဲဆိုတော့ခုနပြောသွားသလိုပဲကိုယ်တိုင်းပြည်အတွက်ကိုကိုလူမျိုးအတွက်ကိုဟိုဟာဖြစ်တဲ့အတွက်ကိုကိုအတွက်ဆိုကိုဒီလောက်မစူးစမ်းဘူးပေါ့နော်ဟိုပေမေမဲမဲနဲ့လုံးမိမှာမဟုတ်ဝင်လဲပြိုင်နေမှာမဟုတ်ဘူးပေါ့အဲ့
တော့အခုဒီတိုက်တရလည်းရထားပြီးသွားပြီဆိုတော့ကိုလည်းထင်ထားတဲ့အတိုင်းမြမကြီးပို့ပြီးတော့တိတိယောက်ယောက်လုံနိုင်ဖို့အတွက်အခြေအနေတစ်ခုပေါ့နော်ကိုတိုင်းဖန်တီးလိုက်နိုင်ပြီဆိုတဲ့အခါကျတော့ရှေ့ဆက်ကပို့ပြီးတော့ထိရောက်အောင်ဘာတွေလုပ်သွားဖို့စဉ်းစားထားတာရှိပါလဲရှင
်အမလုံးမဲ့လုံရက်တရတော့ဒီAustralia government အမြဲတမ်း pressure ပေးရမယ်ပေါ့နော်ဒီအချက်ကဒီ NUG government ကိုအတိအမှတ်ပြုပြီးတော့ဒီ NUG government ကဟို minister တွေပေါ့နော်ဝန်ကြီးချုပ်တွေနဲ့တရားဝင်တွေ့ဆုံဆွေးနွေးပွဲတို့ဒီဒါမှအမကမြန်မာပြည်ထဲမှာဒီတောထဲမှာဒုက္ခရောက်နေတဲ့သူတွေကို humanitarian assistance အနေနဲ့ပတ်သက်တဲ့ drive တွေပို့ပေးလို့ရမယ်လေပြီးတော့တခါ Australia မှာရှိတဲ့ organization တွေပေါ့အထူးသဖြင့်ဒီ save company တို့ save company တို့အမျိုးသမီးနဲ့ပတ်သက်တဲ့အမျိုးသမီးသုံးဆောင်တို့ဟိုပေါ့နော်လိုအပ်တဲ့တကယ်ကိုလိုအပ်တဲ့သုံးဆောင်တို့ကျန်းမာရေးနဲ့ပတ်သက်တဲ့အရာတို့နောက်တခါအစာအသောက်ဟိုနောက်ကျောင်းနဲ့ကျောင်းကလေးတွေပေါ့ကလေးတွေတောထဲမှာ space ရှောင်နေတဲ့ကလေးတွေဘယ်လိုမျိုးဟို education ကို support လုပ်ရမလဲတို့ပေါ့နော်ဒါတွေအကုန်လုံးကိုတက်ဆိုင်ရာတွေနဲ့ဟိုတွေ့ဆုံဆွေးနွေးပြီးတော့မြန်မာပြည်ကအထူးဒီဒုက္ခရောက်နေတဲ့သူတွေကိုလိုအပ်တာတွေဖြည့်ဆည်းဖို့ဟိုတစ်နှစ်ဒီနောက်တစ်နှစ်နောက်နှစ်မှာပေါ့နော်စပြီးတော့ဟိုနေတိုင်းဆက်လက်လှုပ်ရှားသွားမယ်ပေါ့ပြီးတော့နောက်တစ်ခါ fundraising လည်းအကြီးလုပ်မယ်တစ်ဖက်တစ်လမ်းနေပြီးတော့ကူညီသွားဖို့အဆင်သင့်ပဲတိုက်ပွဲဝင်နေဆိုတာလူတိုင်းကအမျိုးမျိုးပေါ့နော်ဟိုတချို့တွေကပါးစပ်နဲ့တိုက်ပွဲဝင်တယ်တချို့တွေကစိတ်ကောလူရောနှိပ်ပြီးတော့တောထဲမှာလက်နက်ကင်ပြီးတိုက်ပွဲဝင်တယ်တချို့ကြတော့လည်းငွေအားနဲ့တိုက်ပွဲဝင်တယ်တချို့ကြတော့လည်းနှုတ်ပိတ်နေတဲ့သူရှိတယ်။ဟိုမတိကြအောင်ဆောင်တဲ့သူရှိပေါ့နော်။အမကတော့လက်ပြတန်းကျင်တယ်။အဲ့တော့အမကတော့အဆုံးထိတိုက်ပွဲဝင်ပြီးကိုယ်တိုင်မျိုးကူညီသွားမှာပါ
။ဟုတ်ကဲ့။ဟိုအထူးသဖြင့်အမျိုးသမီးတွေကိုရောဗာမြန်ပြောချင်ပါလေ။ဘာကြောင့်လဲဆိုတော့မဆိုဖီယာကိုရိုင်းရလည်းဒါအိမ်နောက်ရှိအမျိုးသမီးတယောက်ဖြစ်တယ်။နော်အိမ်နောက်ဝတ္တရားတွေတာသမီးဝတ္တရားတွေကိုယ်ပိုင်စီးပွားရေးလုပ်ငန်းတွေကိုယ်ဘဝရှိတယ်။ဒီကြားထဲမှာကိုလိုချင်တဲ့နေရာတစ်ခုကိုဖန်တီးပြီးတော့ကိုလည်းကိုရီမန်းချက်နဲ့ပေါ့နော်မြမကြီးပို့ပြီးထိရောက်ဖို့ဆိုရယ်ဆွဆွပြောတယ်လို့ပေါ့စသဖြင့်နေရာတစ်ခုရအောင်ဖန်တီးရဲကိုရောက်ချင်တဲ့နေရာကိုရအောင်ကြိုးပမ်းခဲ့တယ်ဆိုတော့ဒီလိုအချိန်မှာဒီပြည်တွင်းမှာဆိုရယ်ဆွဆွပြောတယ်လို့ပေါ့နော်လက်ရှိအချိန်မှာအခက်ခဲတွေကြားမှာရုန်းကန်နေရတဲ့မျိုးသမီးတွေရှိပါတယ်ဆိုတော့သူတို့ကိုဘယ်လိုများအားပေးစကားပါများပြောနိုင်မလဲရှင်အခုအချိန်မှာ
အမပြောချင်တာကတော့ never too late ပေါ့နော် never too late ဘယ်တော့မှနောက်မကျဘူးကိုလူဆိုတာကကိုကုတ်ကိုအမြဲတမ်းပြန်သုံးသက်စဉ်းစားပြီးတော့ငါဘာဖြစ်ချင်လဲဘာလုပ်ချင်လဲဘာအတွက်လုပ်တာလဲပေါ့နော်အဓိကအဲ့သုံးချက်ပေါ့နော်အဲ့သုံးချက်ကလေးကိုခေါင်းထဲမှာထည့်ပြီးတော့နောက်အိမ်ကောင်တဲ့အမျိုးသမီးတွေအနေနဲ့အမတခုလေ့လာမိတာပါလဲဆိုလို့ရှိရင်ကိုယ့်ရဲ့အမျိုးသားနဲ့အမြဲတမ်းအကုန်တိုင်တိုင်မင်မင်ပေါ့နော်ဆွဆွနွနွနဲ့ကိုယ့်ရဲ့ဖြစ်ချင်တဲ့ဆန္ဒတွေကိုဟိုအပေးအယူညီတူညီမျှနဲ့ဟိုနားလည်မှုနဲ့ အလုပ်တစ်ခုကိုလုပ်တာပေါ့နော်ဒီအမျိုးသားရဲ့ဟိုခွင့်ပြုချက်နဲ့ကောင်းကောင်းမွန်မွန်နဲ့ဟိုတိုင်တိုင်ပင်မဲ့ဆိုကိုယ့်ရဲ့အမျိုးသားရဲ့ support ကိုရလို့ရှင်ပဲမိမတွေပါအိမ်နောက်ရှင်မျိုးသမီးတွေမှာတအားဖြစ်တယ်အားတစ်ခုပေါ့နော်အဲ့ဒီအားတစ်ခုနောက်တစ်ခုကကိုယ့်ကိုယ်ကိုယုံကြည်ချက်ထားရမယ်ပေါ့နော်အထူးသဖြင့်မြန်မာအမျိုးသမီးတွေအမကိုယ်တိုင်လည်းမြန်မာအမျိုးသမီးပါပဲဘယ်လိုပဲဩစတြေးလျမှာဖြစ်ဖြစ်အမကမြန်မာအမျိုးသမီးပဲအမတို့မြန်မာအမျိုးသမီးတွေရဲ့ဟိုအားနည်းချက်တစ်ခုကလူတယောက်ယောက်ကတခုခုပြောလိုက်ပြီဆိုလို့ရှိရင်ထိခိုက်လွယ်တယ်ပေါ့နော်စိတ်ထိခိုက်လွယ်တယ်ငါများဟုတ်နေသလားငါများမှားနေသလားငါများဖြစ်နေသလားဘယ်တော့မှအဲ့စိတ်ကိုမမွေးနဲ့ကိုယ်စိတ်ကိုကိုယ်ပဲပြန်သုံးသပ်လို့ရမယ်သူများသုံးသပ်လို့မရဘူးပေါ့နော်အဲ့တော့အားမလျှော့ပါနဲ့ကိုယ်စိတ်မှာကိုယ်ဖြစ်ချင်တယ်ကိုယ့်ရဲ့အလှသည်ကိုယ်သာအတိဆုံးကိုယ့်ရဲ့ဘဝကကိုယ်သာအတိဆုံးပေါ့နော်အဲ့တော့အဲငါမလုံနိုင်ဘူးဆိုတဲ့အရာဘာမှမရှိဘူးเนาะဘယ်အသက်ပဲရောက်နေရမယ်အမဆိုလို့ရှိရင်အခု45နှစ်တမတီ Mrs. Universe Australia ဒီ charity ကိုင်တဲ့ပူရဲဆိုတော့ဂျုံအောင်မယုံဘူးပေါ့เนาะဘာလို့လဲဆိုတော့ငါအသက်ကထောက်ရကျိုးနေပြီမကြတယ်သိလားသိမလားမသိဘူးပေါ့เนาะဆိုပြီးတော့အဲ့တော့ဟိုအလန်အန်အော်ပါတယ်ဘဝဆိုတာကဘယ်သူမှကြုံမြင်မင်းဘူးပေါ့เนาะနောက်မနေ့ပြန်ပဲဘာဖြစ်မလဲဆိုတာလူတွေမသိဒါပေမဲ့ဒီနေ့ကိုကိုပိုင်လေပေါ့เนาะအဲ့တော့ဒီနေ့မှာကိုပိုင်တဲ့အတွက်ကိုဒီနေ့မှာကိုကောင်းတာတွေတွေ့ပြီးတော့ကိုငါလောက်ကိုလုံနိုင်ရမယ်ငါဖြစ်ကိုဖြစ်ရမယ်ဆိုတဲ့စိတ်နဲ့ပဲတွေးပြီးတော့ရှေ့တာဆက်ချပါပါအဲ့ဒါလည်းကြံပေး
ရုပ်ကြည့်ချက်ရုပ်ကြည့်ချက်မပြောက်ဘူးရင်းချင်းရယ်လည်းဖြစ်ပါတယ်ကျေးဇူးများကျပါတယ်မတ်ဆိုဖီယာအခုလိုချိန်ပေးပြီးတော့ဒီကားရဲ့အတွက
် thank you ပါညီမ thank you ပါအမအခုလိုဟိုတကူတကနဲ့ interview လုပ်တဲ့အတွက်ကိုလည်းအရင်ကျေးဇူးတင်ပါတယ
ဒါကတော့မက်ခင်ဘျူထရီအပတ်စဉ်တင်ဆက်နေတဲ့အမျိုးသမီးကဏ္ဍပါရှင်တောက်ကြညာချန် VOE မြန်မာပိုင်းအစီအစဉ်တွေကိုအောင်တင်ဆက်နေတဲ့သုတဆုံလင်အမေရိကန်အစီအစဉ်ကိုလည်းနားဆင်ကြည့်ရှုကြရအောင်ပါဒီတစ်ပတ်အတွက်တော့ပင်လယ်ကမ်းရိုးတန်းရေတိုက်စားတာတွေကိုကာကွယ်ဖို့တဏ္ဍာကြောက်တန်းတုဖန်တီးထားတာပြစ်ဒဏ်ခံနေရတဲ့ဆေးကြောက်သုံးဆွဲသူတွေကိုသမ္မတကပြန်လွတ်ပေးလိုက်ပေမဲ့လေဒီထက်ပိုပြီးအခွင့်အရေးပေးဖို့တောင်းဆိုနေကြတာရွှေဖြုံသည့်အထွက်တိုးအောင်ဘလို့စိုက်ပျိုးသည်လဲစတာတွေကိုကိုအောင်ကပြောပြမှာပါရှင
်ပင်လယ်သမုဒ္ဒရာရေမျက်နှာပြင်မြင့်တက်လာတာကြောင့်သမုဒ္ဒရာနဲ့ထိစပ်နေတဲ့ကန်ယူရန်တစ်လျှောက်ရေတိုက်စားခံနေရပါတယ်။ကမ္ဘာကြီးပူနွေးမှုနောက်ဆက်တွဲအကျိုးဆက်အနေနဲ့ရေခဲတွေအရေးပြောတာကနေခုလိုပင်လယ်ရေမျက်နှာပြင်မြင့်တက်လာတာကခုအခါပညာရှင်တွေကရေတိုက်စားမှုကိုကာကွယ်ဖို့ဟိုရုံးကလိုရေတိမ်းတမန်တွေမဆောက်ဘဲသဘာဝနဲ့ပူနီးစပ်တဲ့နည်းလမ်းတွေသုံးလာပါတယ်။ကမ္ဘာကောင်လေးတွေခုနားဖို့ကွန်ကရစ်လောင်းထားတဲ့ဘောလုံးသဏ္ဍာန်တဏ္ဍာကြောက်တန်းတူကိုဖန်တီးပြီးရေတိုက်စားမှုကိုကာကွယ်ဖို့ကြိုးစားကြတာပါ။အဲ့ဒီထက်မှအခွန်ပါတဲ့ပင်လယ်သတ္တဝါမျိုးစုံခိုအောင်နေထိုင်တာကြောင့်တဏ္ဍာကြောက်တန်းရှားပါးနေတဲ့ဒေသကသတ္တဝါတွေအတွက်လည်းအထောက်အကူဖြစ်စေပါတယ်
။ Traditionally eroding shorelines you place hard structure.
ဘုရင့်ကကန်းဆက်တခြားကမ်းမပြူတာတွေရအောင်လို့ကြောက်တုံးအတားစီအကာရံတွေချထားလေးရှိပါတယ်။အခုတော့အဲ့ဒီနိလန်းတွေမတုံးတော့ပဲလေတဘာဝနဲ့အနီးဆက်ဆုံးနိလန်းတွေတုံးပြီးတော့ဆောင်ရွက်နေပါတယ်။ဘောလုံးပုံစံလူလုံးတန်တာချောက်တန်းတွေကအဲ့ဒီလိုအပ်ချက်ကိုဖြည့်ဆွတ်ပေးပါတယ်
။ယင်းနေတဲ့ဝါရီဖြစ်တဲ့ကမာကောင်လေးတွေဟာသူတို့ရှင်သန်ရဝန်းကျင်အတွက်အထောက်အကူဖြစ်စေသလိုပင်လယ်ရေတိမ်ပိုင်းတွေမှာပေါက်တဲ့e-grass လို့ခေါ်တဲ့ရင်းနှီးပင်ရှိတွေရှင်တန်မှုအတွက်လည်းအထောက်အကူဖြစ်စေပါတယ်။ပင်လယ်သမုဒ္ဒရာကမ်းဆက်၄မီတာထက်မနည်းတဲ့နေရာမှာပေါက်တဲ့ဒီပင်တွေဟာပင်လယ်ရင်းနှီးတရဝါခရုနဲ့တခြားအကောင်မျိုးစုံရှင်တန်ပေါက်ဖွားစေဖို့အပြန်အလှန်အထောက်အကူဖြစ်စေတာပါ
။ Oysters also filter about 50
ကမာကောင်လေးတွေဟာတရက်ကိုရေကလည်း50လောက်ကိုပြန်တန့်ပေးပါတယ်။ရေနောက်တွေကိုပြန်ကြည်လာအောင်လုပ်ပေးသလိုရေစိုးရင်းနှီးတွေကိုလည်းပြန်တန့်ပေးနေတာပါ
။ရင်းနှီးပင်ရှိတွေဟာကံယူရန်တိုက်စားမှုအပါအဝင်ပင်လယ်ရေတရဝါရီရှင်သန်ကြီးပြင်းရဂေယစနစ်မှာအရေးပါတဲ့အတွက်ဥပဒေနဲ့လည်းအကာအကွယ်ပေးထားပါတယ်ဒီပင်တွေဟာကမ်းဆက်ကိုရိုက်ခတ်တဲ့ပင်လယ်လှိုင်းရဲ့အချိန်ကိုအပြော့စေသလိုအပင်တွေကြားထဲရောက်လာတဲ့သဲနှုန်းတွေကိုလည်းအငယ်ထိုင်စေတဲ့အတွက်ရေအောင်ကျန်းမြေပို့ထူလာစေပါတယ်
Yes, so the more eelgrass sits in the bay
ရင်းနှီးပင်တွေရေအောင်မှာရှိနေသမျှကဲယိုတန်းတိုက်စားမှုတံကိုလည်းကာကွယ်ပေးသားဖြစ်ပါတယ်ဘလို့အပင်မျိုးပဲဖြစ်ဖြစ်ကံပါတိုက်စားတာတွေမဖြစ်အောင်လို့အကာအကွယ်ပေးပါတယ်ဒီရင်ကြီးပင်တွေဟာငါးရင်ငှက်တွေရဲ့အစာလေးဖြစ်ပါတယ်
ကယ်လီဖိုးနီးယားတောင်ပိုင်းကမ်းခြေတွေကိုအကာအကွယ်ပေးစီမံကိန်းကနေအခုလိုတန်းနာကြောက်တန်းတူတွေကိုဓတမ2ဧကအတွင်းမှသာဖန်တီးထားတာဖြစ်ပေမဲ့နောက်ထပ်10ဧကလောက်အထိတိုးချက်လုပ်ကင်သွားဖို့စီစဉ်နေပါတယ်ခင်ဗျာစီဇန်လက်ဝဲတွေ့ရှိတာကြောင့်ဆိုပြီးဖန်စီခံထားသူတွေကိုပြန်လွတ်ပေးဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကမကြသေးခင်ကကြေညာခဲ့ပါတယ်။ဒါပေမဲ့လည်းအခုလိုအမိန့်နဲ့ပတ်သက်ပြီးတော့အားနည်းချက်တွေရှိနေကြောင်းနဲ့ဒီထက်ပိုပြီးတော့ဆောင်ရွက်ပေးဖို့အခွင့်အရေးလှူရှားသူတွေကထောက်ပြကြပါတယ်။စီဇန်မှုကြောင့်ထောင်ဒဏ်ချမှတ်ခံရသူတွေရဲ့ဒီလုပ်ငန်းလုပ်ကိုင်နေသူတွေရဲ့အတုံးချမှုကိုခံရသူတွေလည်းပါဝင်ပါတယ်။စဉ်စားချင်းချိန်နှံစွာမရှိသူတွေနဲ့ဘာကူမှတွက်ချက်စဉ်းစားမနေသူတွေအတွက်တော့ဘဝနဲ့ရင်ပြီးမှကိုလိုရရဲ့နောက်ဆက်တွဲအကျိုးဆက်ကိုတည်လာကြတာပါ။အခြားပြည်နယ်တွေကိုဆေးကြောက်ရောင်းဝယ်ဖြန့်ဖြူးသူတွေကအယောင်ဝယ်ကနေရလာတဲ့ဝင်ငွေထွက်ငွေတွေကိုသူတို့ပန်ဆင်းနဲ့မထည့်ပဲတခြားသူတွေရဲ့ပန်ဆင်းကိုအသုံးပြုခဲ့ပါတယ်။
And for 9 months I deposited.
ဘာဖြစ်လာမလဲဆိုတာကိုမစင်စားဘဲနဲ့6လလောက်ကိုဗန်စီရဲမှာငွေတွေသွင်းခဲ့ပါတယ်။ကျမကဆေးကြောက်အလွန်ပိုးတဲ့ကယ်လီဖိုးနီးယားပြည်နယ်အော့ကလန်မှာပဲကြီးပင်းလာတာပါ။
2009ခုနှစ်သူကောလိပ်ကျောင်းသူဘဝမှာတခြားသူတယောက်ကချင်းကပ်တိုက်တွန်းရာကနေဒီဆေးကြောက်ရောင်းတဲ့လုပ်ငန်းနဲ့ပါဝင်ပတ်သက်မိတာပါ။ပေါ်ရုံးကတော့ဆေးကြောက်လက်ဝဲတွေ့ရှိမှုအခုလိုဆက်ဆက်မှုနဲ့ဖန်ဆီးခံပြီးတဲ့နောက်ထောင်ဒဏ်ချမှတ်ခံရပါတယ်2013ခုနှစ်အရောက်မှာတော့မစင်မချင်းကားမောင်းရာကနေရဲကလိုက်လံဖန်ဆီးတာကိုခံပြီးနောက်သူ့ပေါ်ဖန်ရန်ထုတ်ထားတာကိုတိလိုက်တာပါအဲ့နောက်ဆေးကြောက်ကီလို100ကျော်ရောင်းချရမှာပါဝင်မှုအခွန်လိန်ညာမှုနဲ့ငွေမဲခွာချမှုကြောင့်ဆိုပြီးတော့ထောင်ဒဏ်ချမှတ်ခံလိုက်ရပါတယ
် It did not go far enough and for me it was a slap
ကျွန်မတို့တော့တော်ကိုမတရားဘူးလို့ခံစားရပါတယ်ထောင်နဲ့10နှစ်15နှစ်ကြာနေတဲ့တခြားမျိုးသမီးတွေနဲ့ထောင်ထဲမှာ5နှစ်လောက်နေခဲ့ရတာပါခုခါမှာတော့ဆေးကြောက်ကိုတရားဝင်အဖြစ်သတ်မှတ်လာတာကိုသတင်းတွေမှာတွေ့ရပါတယ်တကယ်လို့သာဒီအချိန်ထောင်ထဲမှာရှိနေမယ်ဆိုရင်ပို့ပြီးတော့ယူကြုံမရဖြစ်မိမှာပါ
ခုကအမေရိကန်သမ္မတဂျိုးဘိုင်ဒန်ကမက်ဆေ့ချ်စီယွန်ကြီးကလာကလေးကပြောထားတဲ့အတိုင်းဆေးကြောက်သုံးဆွဲတာကြောင့်ထောင်ထဲချက်မဲ့ခံသူတွေကိုလူငင်းချက်နာခွင့်ပေးလိုက်ပါတယ်အဲ့သူတွေဟာဆေးကြောက်သုံးလို့ဆိုပြီးတော့ရာဇဝတ်မှုကျူးလွန်တဲ့နောက်ကျောင်းရာဇဝတ်မှာမှတ်တမ်းရှိနေတာကြောင့်အလုပ်ရဖို့ခက်ခဲတာနေထိုင်စရာအိမ်မရနိုင်တာနဲ့ပညာရေးနဲ့ပတ်သက်တဲ့အခွင့်အလမ်းတွေလည်းဆုံးရှုံးနေရတာကြောင့်နောက်တစ်ချိန်အခွင့်အရေးတည့်ရပေးဖို့ဘိုင်ဒန်ဆွေးရကဆောင်ရွက်လာတာပါဒါပေမဲ့လည်းသမ္မတဘိုင်ဒန်ရဲ့အမိန့်နဲ့မှလူရမှုနဲ့တခြားသူတွေကိုလက်ရောက်ကျူးလွန်တာမျိုးမရှိဘဲဆေးကြောက်အနေချင်းလက်ဝယ်တွေ့ရှိသူတွေသာအကျုံးဝင်ပြီးတော့ဖြန့်ဖြူးရောင်းချသူတွေမပါဝင်ပါ
ဘူး
ဆေးကြောက်ဝယ်သူတွေအားလုံးကိုလူငင်းချမ်းသာခွင့်ပေးပြီးရောင်းတဲ့သူကြတော့ပြင်းပြင်းထန်ထန်အရေးယူခံရပါတယ်လက်ဝယ်ရှိသူတွေအခုအခါအဖမ်းမခံရတော့ပေမဲ့ရောင်းချသူတွေကိုအပြစ်ပေးတာမျိုးကတကယ်အဆင်ပြေမဲတယ်လို့ရပါ
လက်ချက်ပဲဟာ2019ခုနှစ်အကျဉ်းထောင်ကပြန်လွတ်လာပြီးတဲ့နောက်အလုပ်ဝင်လုပ်တဲ့အခါမှာလဲသူ့ရဲ့ရာဇဝတ်မှုနောက်ကျောင်းရာဇဝင်ကြောင့်အလုပ်ပြုတ်သွားပြန်ပါတယ်။ဒါပေမဲ့လည်းကူကသမရရဲ့အမိန့်ကြောင့်လူအတော်များများပြစ်ဒဏ်ကလွတ်မြောက်လာတဲ့အပေါ်သူကကြိုဆိုပါတယ်။အခုလိုလွတ်ပေးလိုက်တာဟာကနဦးခြေလမ်းဖြစ်ပြီးနောက်ထပ်ပြုပြင်ပြောင်းလဲမှုတွေလုပ်ဖို့လဲသူကလူလာနေပါတယ်ခင်ဗျာ။ဘာလို့တင်ပို့တဲ့ရွှေဖြုံသီးစစ်သူဘူ85ရာဂိုင်နှုံလောက်အတွဲရွှေဖြုံသီးတွေဟာအမေရိကန်ပြည်အောင်စု Illinois ပြည်နယ်ကစိုက်ခင်းကနေထွက်တာပါအခုခါစိုက်ပျိုးရေးသမားတွေဟာထွန်းရဲစိုက်ပျိုးတဲ့အခါထွက်လာတဲ့ကာဗွန်နိုင်အောက်ဆိုက်ဓာတ်ငွေလျှော့ချဖို့ကြိုးစားနေတယ်လို့ပြားလိပ်ပြားစတဲ့အကောင်ငယ်လေးတွေကိုဆွဲဆောင်ပြီးအထွက်တိုးအောင်လုပ်နေပါတယ်
အဲ့ဒါ there's a male and a female
ဘာမှလည်းအဖိုးမရှိပြီးပြားတွေကဝတ်မုံလေးတွေကိုကူးလူးတည်ဆောင်ပေးပါတယ်ဝတ်မုံတွေကူးပေးရင်ရွှေဖြုံသီးလည်းအထွက်တိုးပါတယ
်နှစ်ပေါင်း150တန်တန်းရှိပြီးဖြစ်တဲ့ Libis Sitobu Company ကစိုက်ခင်းနေမှာမြေစီလွှာတွေပူကောင်းလာအောင်အတွက်စိုက်ပျိုးရေးသမားတွေကိုအခုလိုအကူအညီပေးဆောင်ရွက်နေတာပါဒီကုမ္ပဏီကနေ Illinois ပြည်နယ်အတွင်းနှစ်စဉ်ရွှေဖြုံသီးတန်ချိန်တသိန်း2000လောက်ထွက်ပါတယ
် last 3 years I've been raising
လုံးခဲ့တဲ့3နှစ်အတွင်းဧက200လောက်ရွှေဖြုံသီးစိုက်တာမှာတန်20ကနေ26တန်အထိထွက်ပါတယ
်ဒီစီဇန်ကို2021ခုနှစ်မှာစတင်ခဲ့တာဖြစ်ပြီးစိုက်ခင်းပေါင်း38ခုဧကပေါင်း6000မှာစမ်းသပ်စိုက်ပျိုးခဲ့တာပါအမေရိကန်ပြည်ထောင်စုကထွက်တဲ့ကာဗွန်နိုင်အောက်ဆိုက်ဓာတ်ငွေ17ရာခိုင်နှုန်းဟာစိုက်ပျိုးရေးကဏ္ဍကဖြစ်ပြီးဒီပမာဏဟာလူနေအိမ်တွေနဲ့ရုံးတွေကထွက်တဲ့ပမာဏလောက်ရှိနေတာပါခင်ဗျာ
ဒါကတော့ကိုအောင်တင်ဆက်သွားတဲ့တုတ္တဆုံလေးအမေရိကန်တခွင့်အစီအစဉ်ပါရှင်အခုတော့သိပ္ပံနဲ့နည်းပညာကဏ္ဍကိုကြည့်ကြရအောင်ပါစိုက်ပျိုးရေးမှာမတုံးမဖြစ်သုံးနေကြတဲ့ပိုးသက်ဆေးနဲ့ပတ်သက်လို့တည်ထားတင်တာတွေကိုမြန်မာအော်ဂဲနစ်စိုက်ပျိုးထုတ်လုပ်သူများအသင်းတည်ထောင်သူ ဇီဝနည်းပညာရှင်ဒေါက်တာတန်တန်းစိန်ကိုဒေါက်ခင်မျိုးသက်ကမေးမြန်းပြီးတော့တင်ပြထားပါတယ်ရှင
်။ဆိုင်ပြူးသီးနှံထုတ်လို့ရမှာသီးနှံတွေအဖြစ်အစီးမခံရအောင်တုံးနေကြတဲ့ပိုးသက်ဆေးပေါင်းသက်ဆေးတွေကိုစနစ်တကျမတုံးရင်အန္တရာယ်ကတိတ်ကြီးပါတယ်။ဒါတွေကိုသတိနဲ့သုံးစွဲသင့်တယ်လို့မြန်မာအော်ဂနစ်ဆိုင်ပြိုးထုတ်လုပ်သူများအသင်းတည်ထောင်သူဇီဝနည်းပညာနဲ့တဘာဝဝန်းကျင်အမှုဇီဝဗေဒပညာရှင်ဒေါက်တာတန်တန်းစိန်ကပြောတယ်။အဲ့ဒါနိုင်ငံပြည့်စုံ
တဲ့ဒီပညာရှင်ဟိုကနံပါတ်1အရင်ရေးကြည့်ရလို့ထင်ပါတယ်။နောက်တစ်ခုကကြတော့ဒီသုံးဆွဲတဲ့အခါမှာနိုင်ငံနဲ့နှုံသားတွေဖြစ်ဖို့ပေါ့။နောက်ပြီးတော့သုံးဆွဲတဲ့ဒီစိတ်ဖြန့်ကြိယာတွေကလည်းဟိုတတိချာချာစစ်ဆေးထားပြီးတော့သူ့ရဲ့ဒီဟိုဆောင်ရွက်နိုင်တဲ့အချိန်မှန်ကန်ကောင်းမွန်နေရမယ်ပေါ့။စိတ်ဖြန့်ရမယ်ချိန်ရည်တို့စိတ်ဖြန့်မှုရည်နဲ့ဆက်တဲ့အခါမှာနှုံသားမှန်ဖို့လိုတာပေါ့နော်။စိတ်ဖြန့်တဲ့အခါမှာလေတင်ကဖြန့်ရမယ်လေအောက်ကမဖြန့်ဘူးဆိုတာမျိုးပေါ့။တင့်တော်တဲ့ဝတ်စုံနဲ့နှာခေါင်းစည်းရည်ခေါင်းစည်းရည်အဲ့ဒါတွေဝတ်ဖို့လေပညာပေးဖို့လိုပါတယ်သုံးဆွဲပေးလို့ရှိလို့ရှိရင်တကူရေးတန်ရှင်းဖို့ပေါ့နော်ဆရာမနောက်တစ်ခုကကြတော့ဒီသုံးဆွဲတဲ့စိတ်ပုံကိုလည်းတည်တည်ချာချာစိတ်ကြောတန်ဆင်ဖို့အဲ့ဒါမျိုးတွေလိုတယ်နောက်ပြီးတော့ဒီစေးဘူးတွေကအဲတုံးပြီးသွားပြီဆိုလို့ရှိရင်ဒီစက်ခင်ပေးမှာအလွယ်တကူလွတ်ပြစ်ကြရတယ်ပေါ့အဲ့နာမှာချက်စားတဲ့ကျွဲနွားတွေတရိတ်ဆန်တွေအဲ့အတွက်ကိုသွားပြီးတော့ထိကိုင်မိနိုင်တယ်မြေချောင်းအိမ်နေတဲ့တချို့တွေကလွတ်ပြစ်ကြရတယ်အဲ့ဒါမျိုးကြလို့ရှိရင်လဲကျမတို့အဲ့လိုမလုပ်ဖို့ပေါ့ဒါငါးတတဝါတွေထိကိုက်တယ်ဆိုတဲ့အကြောင်းပေါ့ဆိုတော့တချို့တောရွာတွေမှာဒီပိုးတက်ဆေးဘူးကိုပဲရေဆေးပြီးတော့စားထည့်တယ်ပဲလှော်ထည့်တယ်စနွင်းထည့်တယ်ဒါမျိုးတွေမဖြစ်အောင်ပေါ့ဒီဘူးကိုဖြတ်အောင်ဖြတ်လိုက်ရမယ်အဲ့လိုမျိုးတော့ဟိုလုပ်ဖို့တော့လိုမယ်လို့ကျမအနေနဲ့တော့ဒါရေဘူးရပေါ့ဆင်မ
ဟုတ်ကဲ့ဆိုတော့တုံးတဲ့နေရာမှာအရေးကြီးတယ်လို့ဆွန့်ပစ်တဲ့နေရာမှာလည်းအရေးကြီးတယ်ပေါ့နော်ဆိုတော့သုံးတဲ့နေရာမှာဘယ်လိုဒီလောက်တောင်မှသတိထားရတာပါလဲဘာဘလောက်များအန်ဒီရဲ့ကြီးလို့ပါလဲပြောပြပေးပါဟ
ိုဒီပိုတက်ဆေးအစိတ်တရားခန္ဓာရင်းကိုရောက်သွားလို့ရှိရင်အလွယ်တကူခန္ဓာကခြေဖြတ်ပြီးတော့မစွန့်ပြစ်နိုင်ဘူးပေါ့နော်ဥမာတချို့ဟာတွေကစီနဲ့ဖြော်ရတာရှိတော့အစီပြန်နေမှာတော့ပျော်တာရှိတယ်ဒီနောက်ပြီးတော့ဒီအစိတ်ကဖြစ်တဲ့အတွက်ကြောင့်အသည်းမှာဟိုတွားပြီးတော့စုပုံနေတတ်တယ်။အဲကျမတို့ဒီဘာတန်ရဝေါ်ဟာရအနေနဲ့ပြောမယ်ဆိုရင်စုပုံအာနိတင်ပေါ့ဆရာမ။တနေ့နည်းနည်းတနေ့နည်းနည်းပေါ့။အင်းစောများလာတယ်။ဒါအပြင်ကျမ bio accumulation ဆိုရဲဇီဝစုပုံအာနိတင်ဆိုတာရှိရ။အဲ့ဒါဘာလဲဆိုရင် तू ကတက်ရှိဆောင်းလေးကိုဒီအစိတ်ရောက်သွားပြီဆိုရင် तू ကဆောင်းကွဲပွားတာနဲ့အမျှဒီဆေးပါကွဲပွားသွားတော့။ तू ကဥမာ 1 ppm လောက်ခံရရင်ရောက်ပြီမဲ့နည်းနည်းကြာလာတဲ့အခါမှာ 150 ppm ဖြစ်သွားနိုင်တယ်ဒါက bio accumulation ရဲ့သဘောတရားအတိုင်းပဲဆိုတော့ तू ကဟိုနည်းဘယ်လောက်ပဲနည်းတဲ့ပမာဏဖြစ်ပါစေ negligible လို့လို့မဖြစ်ဘူး तू ကများတယ်နောက်တစ်ခါကျတော့ bio magnification လို့ခေါ်တာပေါ့ဥမာဆိုပါစို့ဆရာမရဲ့ဥမာဒီဆေးတွေကလွတ်ပြစ်လိုက်လို့အဲမြစ်ချောင်းအင်းအိုင်နေတဲ့ရောက်သွားတယ်ဆိုလို့ရှိရင်ငါးသိလေးစားမယ်ဆရာမငါးသိလေးရဲ့မှာ 1 ppm ဆိုရင်အဲငါးသိကိုငါးအလက်ကစားရင်သူ့ထဲလဲရောက်လဲရောက်တော့ तू က 5 ppm ချိန်ဖြစ်သွားအဲငါးအလက်ကိုနောက်တစ်ခါထပ်စားတဲ့ငါးနဲ့ဆိုတော့သူ့ရဲ့ဒီ food chain တစ်လျှောက်မှာပါတဲ့အခါမှာဟိုထပ်ဆင့်စားရင်စားရင်နဲ့ဒီတက်ရှိတဲ့သဘောတရားအရာ तू ကချက်ချက်သွားတာပေါ့ကြီးကြီးသွားတာပေါ့အဲအဲ့လိုမျိုးပိုတက်စီကသဘောတရားရှိတယ်။အစချင်းမှတော့ချက်ချင်းကြီးတန်ကနေမသိဘူးပေါ့လေမသိဘူးဒါပေမဲ့ခုနကပြောသလိုစုပုံအာနိတင်ဇီဝစုပုံအာနိတင်ဇီဝချက်ထွင်မှုပေါ့အဲ့လိုမျိုးရှိလာတဲ့အခါမှာ तू ဟာပမာဏတစ်ခုပေါ့သူ့ရဲ့ body weight နဲ့နှိုင်းရှင်နဲ့ပမာဏတစ်ခုရောက်တဲ့အခါမှာဒီ cancer ထဖြစ်တာတို့နောက်အာယုံကြောစနစ်တွေထိခိုက်တာတို့နောက်ပြီးတော့သူ့ရဲ့ဒီအစအိမ်နဲ့ဥလန်းချောင်းမှာ cancer ဖြစ်တာတို့ဆိုတာအခုဆိုရင်တွေ့ကြုံခံစားနေရပြီဖြစ်ပ
ါဟုတ်ကဲ့ဆိုတော့မြန်မာနိုင်ငံမှာအဓိကနော်ဒီပိုးသက်ဆေးကြောင့်ဟိုဖြစ်တဲ့ဟိုအန္တရာယ်လေးတွေမြန်မာနိုင်ငံမှာကြုံနေရတာလက်တွေ့ကြုံနေရတာတော့ဥပမာလေးပြပြပြောပြပေးပါ
မြန်မာနိုင်ငံမှာခြားတော့ဗာလေးကြုံလဲဆိုရင်ဥပမာဆိုပါစို့နော်ကိုညာပေါ့ဆရာမကိုညာကတော့မှုတက်ဆေးတုံးတာပေါ့နော်မှုတက်ဆေးတုံးနေဆိုကိုညာဆိုတာဒီလိုမျိုးပေါ့မချက်မပြုတ်ရပဲနဲ့စားတဲ့အစားအစာတွေကပို့ပြီးတော့ under ရှိရဥမာဆလတ်ရွက်တို့လို့ဒီလိုကိုညာရို့လို့အဲ့ဒါကိုညာတရားယူပြီးတော့စားလိုက်တယ်စားလိုက်ရင်းနေတယ်မူးဝေအော့အန်တာမျိုးတွေဖြစ်တာပေါ့နော် ဒီ covid တော့ကိုကြော်ပြီးတော့စားလိုက်ခါမှာသူရဲ့ဒီဆေးတွေဟာဒီအပင်မှာရှိရဲ့အာနိသင်ရှိရဲ့ရက်ရှိရဲ့အဲ့ရက်ကိုမကြော်ပဲခုံးမိရဲ့နဲ့တူရဲ့ဒီ covid တော့တွေစားပြီးတော့မိုးဝေအော့အန်နာတွေလည်းဖြစ်တယ်ပေါ့နော်နောက်တစ်ခါကျတော့ဒီလိုအထားတို့ကြောင့်ဖြစ်တာတွေရှိရဲ့နောက်ပြီးတော့တလွဲသုံးနှောင်းဖြစ်တာတွေလည်းအများကြီးပဲရှိရဲ့ဒါကတော့ကျမမိန်းမကြုံတတ်မှာအဲသူကဒီပဲကင်းနဲ့ကိုဆေးဖြန်းနေဆေးဖြန်းတဲ့ခါမှာသူကလေးတင်လေးအောက်လဲမတွက်မိဘူးလားမသိဘူးဖြန်းသမျှတုတ်ထဲကုန်ဝင်တယ်ဝင်တော့သူ့ရဲ့မနက်စာတွေကဒီအံပတ်လိုမျိုးစို့ပြီးပဲကင်းနဲ့လဲနေရမျိုးပေါ့အဲ့ဒါကိုသူတွေ့တာပေါ့နော်တချို့ကြတော့လဲဒီဘိုးခွန်တွေပေါ့ဘိုးခွန်တွေကိုစနစ်တကျမစွန့်ပစ်ဘူးအိမ်သားမှာထားတယ်အဲ့ဒါကိုဒါဖဲ့ခုံဘက်မှာဖြစ်သွားတာပေါ့အဲ့ဒါတွေကိုခါနေနွားတွေကကိုက်တာညဘက်ကြီးလဲဖြစ်တော့ကိုက်နေရမသိဘူးမနဲ့လဲကြလဲကြအောင်နွားရှစ်ကောင်တည်သွားတာမျိုးပေါ့နောက်တစ်ခါအင်းတော်ကြီးပဲပေါ့နော်သူကဖြစ်သွားတာတော့တော်တော်ကြေကွဲဖို့ကောင်းသူကဒီအိုင်ပက်တာအိုင်ကိုပေါင်းတက်စင်းနဲ့ပက်လိုက်တာရိုးရဒလေးရရေတွေခတ်ထုတ်တာပဲပေါ့နော်ဒါပေမဲ့သူကကြတော့အဲတားလဲအဖေရဲ့ပင်မန်းပါတယ်ပေါင်းတက်စင်းပက်ချလိုက်တာအဲ့ချိန်မှာငါးတွေမိုးဝေလာတဲ့ငါးတွေကိုအလွယ်တကူကောက်ကြတော့ဒါပေမဲ့အဖေမှာကြတော့ဒီချစ်တလုံးမှာတမန်းရှာထားတာရှိကျော်အိမ်ဒံရရဲကိုဒီပေါင်းတဆီအောင်ဝင်နေအောင်မတိလိုက်ဘူးအိမ်ပြန်သွားတော့ကုတ်ရင်းကုတ်ရင်းနဲ့ဒီအသားတွေပဲ့လာတာသူကဟိုစီချိုတွေပိုင်းလည်းရှိတော့ကုလို့မရတော့အဲတလာတွင်းသိသွားတာတွေနောက်တစ်ခုကဒီလက်နဲ့မှွေလို့အဲလက်ကြီးတွေထုံလာတာတွေဒါတွေအများကြီးပဲပေါ့နော်ဒါကိုဝင်ဆောင်မိခင်နေဆိုလို့ရှိရင်ဆေးဖြန်းထားတဲ့အခင်းရဲ့တမိုင်ပတ်လေကိုမသွားရဆိုတာမျိုးဒါ WHO တို့ကတော့သတ်မှတ်ထားတယ်မိခင်ရဲ့ body weight နဲ့ဒီကလေးရဲ့ body weight ကိုကြည့်လိုက်ကလေး body weight ကတေးတဲ့ခါကျတော့ကလေးမှာထိတဲ့ခါမှာဒီအင်ကာမစုံတဲ့ကလေးမွေးရတယ်။အိန္ဒိယကဘာလို့လောက်မဆိုးပင်မဲ့တော့ကြိုကြားကြိုကြားလေးတော့တွေ့လာပြီပေါ့နော်။ဒီကင်ဆာခံစားရပြီးဆုံးသွားတဲ့ group တွေကတော့ရောင်းတဲ့လူတွေဖြစ်နေတာကတော့ကျွန်မတော်တော်များများတော့တွေ့နေရပြီ
။ဒေါက်တာတန်းတန်းဆင်ရဲ့ပြောကြားခြင်းလည်းပဲဒီသတင်းဖတ်တဲ့သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်လာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆောင်ရအောင်ပါနော
်။ဒေါက်ကင်မျိုးသက်အပတ်စဉ်တင်ဆက်နေတဲ့သိပ္ပံနဲ့နည်းပညာကဏ္ဍပါရှင်။တောက်ကြညာချန် VOA မြန်မာပိုင်းအစီအစဉ်ကိုဝါရှင်တန် DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။မြန်မာစံတော်ချိန်ည9:00ကနေ10:00ထိတင်ဆက်နေတဲ့အစီအစဉ်ကိုကျမတို့ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းတိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါတယ်ရှင်။အခုတော့သတင်းအချင်းချုပ်ကိုကိုဝင်းမင်းကပြောပြမှာပ
ါ။ရောက်ကိုရီးယားကမစ်ဆိုင်းဒုံးမကြုံစဘူးလွတ်ပြီးလွတ်တင်ပြီးစစ်လေရင်ရာကလန်းတွေချီထပ်ပြန်ပြခဲ့တယ်လို့တောင်ကိုရီးယားကပြောလိုက်ပါတယ်။မြောက်ကိုရီးယားစစ်လေရင်180မြောက်ပိုင်းနယ်စပ်နားမှာလှုပ်ရှားပြန်တင်တာကိုထောက်လန်းတွေ့ရှိခဲ့တာမို့တောင်ကိုရီးယားစစ်တပ်ဘက်ကလည်းတိုက်လေရင်တွေအလျင်မြန်ပြန်ဖြန့်ကျက်ပြန်တန်းခဲ့ရတယ်လို့ဒီနေ့ပြောလိုက်တာပါ။တောင်မြောက်ကိုရီးယားတင်မမှုဆက်တိုးနေချိန်ဒေသစံတော်ချိန်မနက် 7:00 လောက်ကစပြီး 4:00 အကြောင်းမြောက်ကိုရီးယားကံယူတန်းအတွင်းနယ်ပြင်မှာဒီစစ်လေရင်ပြန်တန်းတာတွေတွေ့ခဲ့ရတယ်လို့တောင်ကိုရီးယားပူရဲစေဦးစီချုပ်ရုံးကထုတ်ပြန်ခဲ့ပါတယ်။ဒီအတွက်တိုက်လေရင်80တောင်ကိုရီးယားဘက်ကလည်းအလျင်မြန်ဖြတ်ချက်ပြန်တန်းနေရာယူခဲ့ရတယ်လို့ဆိုပါတယ်။ဂျာမနီဝန်ကြီးချုပ်ကတော့တရုတ်ကိုထူးထူးခြားခြားသွားပြီးအာရှဒေသအတွင်းငြိမ်းချမ်းရေးတည်ဆောက်ရေးအတွက်တရုတ်မှာအထူးတာဝန်ရှိတယ်လို့ပြောလိုက်ပါတယ်။ဥရောပခေါင်းဆောင်တွေနဲ့နှစ်ပိုင်းတွေအတွင်းပထမဆုံးရောက်လာတဲ့ဝန်ကြီးချုပ် Olaf Scholz ကတရုတ်နဲ့ဂျာမနီနှစ်နိုင်ငံတန်တမန်ဆက်ဆံရေး250မြောက်အခမ်းအနားမှာအထိမ်းမှအဖြစ်အခုလို့ပြောလိုက်တာပါဒေတာတွင်တည်ငြိမ်ငြိမ်းချမ်းရေးပေါ်စိုးရိမ်မှုတွေတိုးလာနေတဲ့ကိစ္စကိုဝန်ကြီးချုပ် Scholz ကပြောခဲ့ပြီးဒီအတွက်တရုတ်မှာအထူးတာဝန်ရှိတဲ့တရုတ်တပြည်တော်မှုကိုထောက်ခံပေးမဲ့ထိုင်ဝမ်ချင်းနေအပြောင်းလဲဖြစ်မဲ့ကိစ္စမှန်သမျှတော့ငြိမ်ငြိမ်ချမ်းချမ်းဖြစ်စေရမယ်လို့ပြောခဲ့ပါတယ်မြန်မာနိုင်ငံမှာတော့ NGO ဥပဒေလိုလူ့သိများတဲ့အသင်းအဖွဲ့မှတ်ပုံတွေတဲ့ကြောင့်အကူအညီပေးအဖွဲ့လုပ်ငန်းတွေအချက်ရိုက်မှစိုးရိမ်နေကြပါတယ်မြန်မာစစ်ကောင်စီအသည့်ပြင်ဆင်ပြထန်းထားတဲ့ဒီသင်းအဖွဲ့များမှတ်ပုံတင်ခြင်းဆိုင်ရာဥပဒေကြောင့်ပဋိပက္ခကြီးနေချိန်မှာကုညီလုပ်ငန်းနဲ့ရက်ဘက်အဖွဲ့စည်းရက်တည်ရေးတွေအခက်အခဲကြီးသွားနိုင်တယ်လို့ဒီအဖွဲ့တွေကဝေဖန်လိုက်တာပါပဋိပက္ခနဲ့အချက်တဲတွေကြောင့်အကူအညီလိုနေသူတွေကိုထောက်ပံ့တဲ့လုပ်ငန်းတွေဟာဒီဥပဒေတင်ကျပ်မှုကြောင့်အချက်ရိုက်လုပ်ငန်းရက်အကူအညီမရောက်ဖြစ်မှာကိုဒီအဖွဲ့တွေစိုးရိမ်နေကြပါတယ်ခင်ဗျာ
ကျေးဇူးတင်ပါတယ်ရှင်ကိုဝင်းမင်းကသတင်းချင်းချုပ်ကိုပြောပြသွားတာပါဒီကနေ့ည အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရန်နိုင်ဖြစ်ပါတယ်။အတန်ဖန်းအင်ဂျင်နီယာကတော့ John Walker ပါရှင်။ရုပ်တံအင်ဂျင်နီယာကတော့ PJ Elliot ဖြစ်ပါတယ်။ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့ကမ္ဘာတစ်လွှားကသောတာရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်။ Bay and Day အသွေအသွေကနေကင်းဝေးကြပါစီရှင်။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.